Welcome to the Voice of America in Burmese.
မနက်ခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2023ခုနှစ်စက်တင်ဘာလ6ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
ကျွန်တော်တပောင်သားမှာအနေခတ်သိင်ကင်းချင်းကြပါစေခင်ဗျာအာဆီယံဖွဲ့ဝင်နိုင်ငံ၃နိုင်ငံကမြန်မာနိုင်ငံအတွင်းနိုင်ငံရေးမငြိမ်မသက်မှုတွေကိုကင်ပြဖို့စစ်ကောင်စီနဲ့ထိတွေ့ဆက်ဆံမဲ့၃နိုင်ငံပုံစံချစ်ကပ်ပုဂ္ဂိုလ်အာဆီယံခေါင်းဆောင်တွေကသဘောတူလိုက်ကြပါတယ်အမေရိကန်ဒုတိယသမ္မတကမ်လာဟဲရစ်ဆာအင်ဒိုနီးရှားနိုင်ငံကိုအင်္ဂါနေ့ညကရောက်ရှိသွားခဲ့ပါတယ်2008ခုနှစ်ကလေးကဆိုလို့ရှိရင်2022ခုနှစ်ဟာကလပ်စတာဘုံလို့သိကြတဲ့ဘုံအသေးတွေစုထားတဲ့ထက်စစ်ပေါက်ကွဲဘုံကြောင့်ထိခိုက်သေးဆုံးသူအများဆုံးနှစ်ဖြစ်ခဲ့ပြီးဒီလိုဘုံတွေအသုံးပြုကြတဲ့နိုင်ငံတွေထဲမှာမြန်မာလည်းပါဝင်နေတဲ့သတင်းနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမှတ်သိမ်းကြီးထိုက်နေပဲတင်ပြကြမှာပ
ါကောင်းပါပြီရှင်အာဆီယံနေနဲ့မြန်မာရေးကိုဖြည့်ရှင်းနိုင်မဲ့အခြေအနေနဲ့ပတ်သက်ပြီးသုံးသပ်ချက်ကိုတော့သတင်းတွေပြီးမှအရင်ဆုံးနှားဆင်ကြရမှာဖြစ်ပါတယ်
Israel ditanya apakah ASEAN masih relevan masih dalam aspek diplomasi multilateral ya
ASEAN
dalam aspek
tung tat tu pandu praruga ka ASEAN ye let twe sao ywet nai mu apo me kun thau sia phit me a chi ni ba lo pyo kha da ba ta cha kin ma tin pya ba me shin di naw ma ro mya wari myo long chung ye naw song ya chi ni russia sit tat ye swan saung ye sa de tadin saung ma ri ko le na sin cha ya ba me di naw ma ro mye ji oza myanmar ukraine nai shin che အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာကဘာတလွှားခီးသွားဆက်တဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်းနှားဆင်ချရဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တဲရောက်သတင်းတွေကိုဥတင်မောင်းတန်းနဲ့အတူတင်ပြပါမယ်ရှင
်။အာဆီယံဖွဲ့ဝင်နိုင်ငံ၃နိုင်ငံကမြန်မာနိုင်ငံအတွင်းနိုင်ငံရေးမငြိမ်မသက်မှုတွေကိုကင်ပြဖို့စစ်ကောင်စီနဲ့ထိတွေ့ဆက်ဆံမဲ့၃နိုင်ငံပုံစံချစ်ကပ်ပုံကိုအာဆီယံခေါင်းဆောင်တွေကအင်္ဂါနေ့ကသဘောတူလိုက်ကြပါတယ်။လက်ရှိအရင်နဲ့နောက်အလဲကျဥက္ကဋ္ဌလောက်ချမဲ့နိုင်ငံတွေကမြမရေးကိုကင်တွယ်ဆောင်ရွက်ကြရမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးရက်နိုမဆူဒီကပြောကြောင်းနီကေအေရှားသတင်းကဆိုပါတယ်။ဒါကြောင့်ဒီနှစ်ကုန်ထိတော့ကမ္ဘောဒီးယားအင်ဒိုနီးရှားနဲ့လာအိုတို့ကမြမရေးကင်တွယ်ရေးအဖွဲ့ဝင်တွေဖြစ်လာကြမှာပါ။2024ခုနှစ်မှာတော့မြမအရေးကိုကင်တွယ်ကြမဲ့၃နိုင်ငံအဖွဲ့ကတော့အင်ဒိုနီးရှားလာအိုနဲ့မလေးရှားတို့ပါဝင်ကြတဲ့အဖွဲ့ဖြစ်စရာရှိလာပါတယ်။ဒီလိုသဘောသုံးနိုင်ငံပုံစံကမြန်မာနိုင်ငံရဲ့အကြက်တဲကိုကင်တွယ်နိုင်ပါလိမ့်မယ်။ဘာကြောင့်လဲဆိုတော့မြမအချင်းတွေကတစ်နှစ်ထဲနဲ့မပြောင်းနိုင်တာကိုလူတိုင်းနားလည်ကြတာကြောင့်ပါလို့မဆူဒီကသတင်းတောက်တွေကိုအင်္ဂါနေ့ကပြောပါတယ်။အကြမ်းဖက်တိုက်ခိုက်နေကြတာတွေရက်စဲရေးအတွက်လွယ်ကူချောင်းမွေအောင်အရင်ကအားထုတ်ခဲ့ပေမဲ့မောင်းမြင်ခဲ့ပါဘူး။ဒီနှစ်အာဆီယံအလဲကျဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့အင်ဒိုနီးရှားကတော့အာဆီယံအတွင်းမှာသဘောတူမျှချက်ရရှိဖို့တန်တမာရေးရာဆောင်ရွက်ပြီးမြမစစ်ကောင်စီနဲ့လက်တွေ့လှုပ်ဆောင်လိုပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမြမအရေးကိုအင်္ဂါနေ့ကတိကပြောကြားခဲ့ပြီးပအဝင်ပတ်သက်သူတွေကြားမှာယုံကြည်မှုစတင်ပေါ်ပေါက်လာနေပြီလို့လည်းပြောဆိုပါတယ်။အင်္ဂါနေ့မှာပဲအာဆီယံခေါင်းဆောင်တွေကမြန်မာနိုင်ငံဆိုင်ရာသဘောတူများချက်900အကောင့်ထက်ပေါင်းမှုကိုပြန်လည်တုံ့တက်ခဲ့ကြပါတယ်။ထိပ်သီးအစည်းအဝေးကအရေးပါတဲ့တိုးတက်မှုမမြင်ခဲ့ဘူးလို့တုံ့တက်ခဲ့ကြကြောင်းအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးရက်နိုမဆူဒီကပြောပါတယ်။
အရှိတောင်အဆက်နိုင်ငံများအသင်းအာဆီယံအနေနဲ့မြန်မာနိုင်ငံအတွက်ငြိမ်းချမ်းရေးအစီအစဉ်ကိုအပြည့်အဝကောင်ထယ်ဖော်နိုင်ရေးတွန်းအားပေးရမယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လွန်းကအင်ကာနေ့မှာပြောပါတယ်။အာဆီယံအဆင့်မြင့်အစည်းအဝေးတွေမှာမြန်မာနိုင်ငံကစစ်ကောင်းဆောင်တွေကိုတယောက်ခွင့်မပေးတဲ့အာဆီယံရဲ့ရည်တည်ချက်ကိုလည်းဆက်ထိန်းသိမ်းရမယ်လို့သူကပြောတဲ့အကြောင်းစင်ကာပူအခြေစိုက် Straits Times သတင်းစာကဖော်ပြပါတယ်။ဒီလိုမှမဟုတ်ရင်ကျွန်တော်တို့အပေါ်ယုံကြည်ကိုးစားမှုပြက်ပြားသွားမှာဖြစ်ပြီးအာဆီယံဗဟိုပြုမှုကိုလည်းထိခိုက်လာမှာဖြစ်ကြောင်းဒါ့အပြင်အဖွဲ့ကြီးရဲ့အဓိကမိဖက်နိုင်ငံတွေနဲ့ထိတွေ့မှုတွေမြင့်တင်ဖို့လိုအပ်နေတဲ့အချိန်ကျမှမိဖက်တွေနဲ့ဆက်ဆံရေးထိခိုက်စေလိမ့်မယ်လို့ဝန်ကြီးချုပ်လီရှန်လွန်းကပြောဆိုကြောင်းဖော်ပြပါတယ်။အာဆီယံရဲ့တုံ့ပြန်မှုကလာမယ့်နှစ်တွေမှာအာဆီယံရဲ့ဗဟိုပြုမှုဆက်ရှိနေအောင်မလားဆိုတာဆုံးဖြတ်ပါလိမ့်မယ်။ကျွန်တော်တို့ကအာဆီယံဗဟိုပြုဖို့အဆက်မပြတ်ပြောနေပေမဲ့ယက်တီချက်လှုပ်ဆောင်ချက်မူဝါဒတွေဒါကိုတသမတ်ထဲထုတ်ဖော်ပြသဖို့လိုပါတယ်လို့လည်းဝန်ကြီးချုပ်လီကပြောပါတယ် ခက်ခဲတဲ့ပြဿနာတွေကိုဂိုင်းတွဲဖြေရှင်းရမှာအာဆီယံကစည်းစည်းလုံးလုံးရှိဖို့လိုအပ်ကြောင်းပြောဆိုပြီးမြန်မာအရေးကစံနမူနာပြုမဲ့ဥပမာပဲလို့လည်းဝန်ကြီးချုပ်လီကပြောဆိုထားပါတယ်ရှင
်။အမေရိကန်ဒုတိယသမ္မတကမ်လာဟဲရစ်စ်ဟာအင်ဒိုနီးရှားနိုင်ငံဆူဟာကာနိုဟာတာနိုင်ငံကလေဆိပ်ကိုအင်္ဂါနေ့ညကရောက်ရှိသွားခဲ့ပြီးအင်ဒိုနီးရှားကျပိုင်ဝန်ကြီးဘူဒီဂူနာဒီစာရီကင်ကကြိုဆိုခဲ့ပါတယ်။ဒါဟာအမေရိကန်ဒုတိယသမ္မတရဲ့တတိယမြောက်အရှိတောင်အာရှခီးစဉ်ဖြစ်ပြီးအာရှအနေနဲ့ဆိုရင်တော့စတုတ္ထမြောက်ခီးစဉ်လည်းဖြစ်ပါတယ်။အမေရိကန်သမ္မတဘိုင်ဒန်ကိုယ်တိုင်အာဆီယံထိပ်သီးစည်းဝေးကိုမတက်ရောက်ဘဲဒုတိယသမ္မတပဲတက်ရောက်တဲ့အတွက်တချို့ကမချင်မရဲဖြစ်နေကြတယ်လို့ AP သတင်းကပြောပါတယ်။သမ္မတဘိုင်ဒန်က G20 ထိပ်သီးစည်းဝေးကျင်းပမဲ့အိန္ဒိယကိုသွားမှာဖြစ်ပြီးအဲ့ဒီကနေဗီယက်နမ်ကိုခီးဆက်ဖို့ရှိပါတယ်။အာဆီယံကထိရောက်မှုနည်းလာလေခေါင်းဆောင်တွေတက်တာနည်းသက်နည်းလာတာနဲ့ကျွန်တော်တို့အဆုံးသတ်ကောင်းသတ်သွားနိုင်ပါတယ်လို့ယခင်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဟောင်းမာတီနက်တလီဂါဝော့ကပြောပါတယ်ဒေသတွင်းမှာအရေးကြီးတဲ့အခမ်းအနားရှိနေတဲ့အကြောင်းကမ္ဘာခေါင်းဆောင်တွေယုံကြည်လာအောင်အာဆီယံကရုံးကွန်နေရပါတယ်လို့လည်းသူကဆက်ပြောပါတယ်မြန်မာရင်းနဲ့ပတ်သက်ပြီးအရေးပါတဲ့တိုးတက်မှုမရရှိတာကိုလည်းဒီစိတ်ဒီစည်းဝေးမှာအာဆီယံခေါင်းဆောင်တွေကအသိမှတ်ပြုထားခဲ့ကြတာပါဒါပေမဲ့သမ္မတဘိုင်ဒန်ကအာဆီယံကိုအဖက်မတန်ဥပိ္ပခါပြုလိုက်တယ်ဆိုတဲ့အမြင်ကိုတော့အမေရိကန်မျိုးသားလူကြုံရေးဆိုင်ရာပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကညင်းဆိုလိုက်ပါတယ
်။ဆွီဒင်နိုင်ငံမှာအစ္စလမ်ဘာသာဝင်တွေအထွတ်မြတ်ထားတဲ့ကွရန်ချမ်းကိုမိရှို့တဲ့ဖြစ်ရပ်တွေဖြစ်ခဲ့တာကိုမွတ်စလင်နိုင်ငံတွေကဒေါသတချီနဲ့ဆန္ဒပြတုံ့ပြန်ကြသလိုမွတ်စလင်ကောင်းဆောင်တွေကလည်းဒီဖြစ်ရပ်တွေကိုရပ်တန့်ရေးနီးလန်းရှာဖွေချဖို့အစိုးရကိုတိုက်တွန်းနေကြပါတယ်။ဆွီဒင်ရဲ့တတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်မိုမှာရုံးရင်းဆန်ကပ်ဖြစ်ပွားမှုတွေအတွင်အနည်းဆုံးလူ3ဦးကိုရဲတွေကဖမ်းဆီးခဲ့ပါတယ်။အဲ့ဒီမှာအစ္စလာဆန့်ကျင်ရေးလှုပ်ရှားသူတို့ကကိုအာချန်စာအုပ်တုပ်ကိုမီးရှို့ချိန်မှာဒေါသထွက်နေတဲ့လူအုပ်ကသူ့ကိုတားဆီးဖို့ကြိုးစားခဲ့ပြီးတဲ့နောက်အဓိကယုံတွေဖြစ်ခဲ့တာပါ။တနင်္ဂနွေနေ့ကဖြစ်စဉ်အပြင်မငြိမ်သက်မှုတွေညလုံးပေါက်ဖြစ်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တနင်္လာနေ့အစောပိုင်းမှာလဲလူငယ်တွေကကားတာယာတွေနဲ့အပြည့်အစုံအပိုင်းအစတွေကိုမီးပုံရှို့ခဲ့ကြပါတယ်။ဒီပြိုင်နက်မှာပဲဆွီဒင်ကမွတ်စလင်ခေါင်းဆောင်တွေကကိုအချက်မီးရှို့တာကိုတတ်မြင်နိုင်ရင်နီးလန်းရှာဖို့အစိုးရကိုတောင်းဆိုနေကြပါတယ်ရှင
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းတိုမီတာ24 kHz 12133ညဆိုင်းတိုမီတာ40 kHz 4013ညဆိုင်းတိုမီတာ51 kHz 5805နဲ့ဆိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဗုဒ္ဓမနက်သတင်းတွေကို VOE ကဆက်လက်ကြေညာနေပါတယ်။2008ခုနှစ်ကလေးကဆိုရင်2022ခုနှစ်ဟာ cluster bomb လို့သိကြတဲ့ဘုံအသေးတွေစုထားတဲ့ထပ်စစ်ပေါက်ကွဲဘုံကြောင့်ထိခိုက်သိဆုံးသူအများဆုံးဖြစ်ခဲ့ပြီးအဲဒီလိုဘုံအုံပြည့်ရတဲ့နိုင်ငံတွေထဲမှာမြန်မာလည်းပါဝင်တယ်လို့အဲဒီဘုံတွေပပျောက်ရေးအတွက်လှုပ်ရှားနေတဲ့ထပ်စစ်ပောက်ကွဲလက်နက်ပစ္စည်းများညွန်ပေါင်းအဖွဲ့ CMC ကပြောလိုက်ပါတယ်ခါရသူတွေရဲ့65ရာခိုင်နှုန်းကအရက်သားတွေဖြစ်ကြပါတယ်လို့အင်္ဂါနေ့ကထုတ်ပြန်လိုက်တဲ့နှစ်ပတ်လည်အစီရင်ခံစာမှာ CMC အဖွဲ့ကဆိုပါတယ်2022ခုနှစ်လုံးက cluster bomb တွေကြောင့်လူပေါင်း1182ယောက်သေဆုံးခဲ့ကြရတာပါ2022ခုနှစ်တက်အားတဲ့စာလုံးရှိရင်ရှစ်ဆနီးနီးတက်သွားခဲ့တာဖြစ်တယ်လို့အစိုးရခန်းစားကပြောပါတယ်ဒီလိုထိခိုက်သိဆုံးရသူ190ကယူကရိန်းကဖြစ်ပြီးမြန်မာပြည်တခြားနိုင်ငံတွေကတော့ဆီးရီးယားအီရတ်လက်ဘနွန်လာအိုအဇိုင်းဘောင်ဂျန်နဲ့ယီမန်နိုင်ငံတို့ဖြစ်ကြပါတယ်မြန်မာနိုင်ငံကြီးထပ်ဆက်ပောက်ကွဲဘုံများထုတ်လုပ်မှုနဲ့အသုံးပြုမှုတွေအလွန်စိုးရိမ်ပွဲရာဖြစ်သည်အကြောင်းမှာမြည်သူမြည်ဝါမခွဲခြားသောအစိုးရလက်နက်များသည်အဓိကအားဖြင့်အရသာပြည်သူများကိုသေဆုံးထိခိုက်ဒဏ်ရစေတော့ကြောင့်ဖြစ်သည်ရင်းတို့ကိုအသုံးပြုမှုအတွက်မြည်သည့်အတောင်းကြောင်းပြချက်မှပေး၍မရနိုင်ပါလို့အဲ့ဒီအဖွဲ့ရဲ့သုတေသီဒေါက်တာရေဝါမိုဇပွန်ဆူဝန်ကဒီနှစ်ဇူလိုင်လ24ရက်ကြေညာချက်မှပြောထားပါတယ်နိုင်ငံတကာအစိုးရများအားလုံးကကမ္ဘာနှင့်တဝါတားမြစ်ထားသောလက်နက်ကိုထိုးသို့အသုံးပြုနေခြင်းအားကန့်ကွက်ရှုတ်ချသင့်သည်လို့လည်းအဲ့ဒီတုန်းကတိုက်တွန်းထားခဲ့ပါတယ်
ယူကရိန်းစစ်ပွဲမှာအသုံးပြုဖို့အတွက်ရုရှားကိုလက်နက်တွေထောက်ပံ့ပေးရင်မြောက်ကိုရီးယားအနေနဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်လို့အမေရိကန်မြို့သားလုံခြုံရေးအကြံပေး Jake Sullivan ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။ကောက်ပဲတီနန်တူလောင်ယုံတွေကိုတိုက်ခိုက်တာမြို့ကြီးတွေရဲ့အခြေခံအဆောက်အုံတွေကိုတိုက်ခိုက်တာအပြင်အချို့အချာအာဏာပိုင်နိုင်ငံတနိုင်ငံရဲ့နေမျိုးကိုသိမ်းပိုက်ဖို့ကြိုးစားနေတဲ့စစ်ပွဲမှာရုရှားကိုလက်နက်တွေထောက်ပံ့ပေးရင်ဒါဟာမြောက်ကိုရီးယားအပေါ်ကောက်မွန်တဲ့တုံ့ပြန်မှုတွေဖြစ်လာမှာမဟုတ်ပါဘူး။နိုင်ငံတကာအတိုင်းအဝိုင်းမှာမြောက်ကိုရီးယားဟာဒီအတွက်တန်ကြေးကြီးကြီးပြန်ပေးဆက်ရမှာလို့ဆူလီဗန်ကပြောပါတယ်။ ရုရှားအနေနဲ့မြောက်ကိုရီးယားစီကနေယူကရိန်းစစ်ပွဲမှာတုံးဖို့ဆစ်လက်နက်ပစ္စည်းတွေဝယ်ယူဖို့ကြိုးစားနေချိန်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကရုရှားနိုင်ငံကိုအခုလအတွင်းတောရောက်နိုင်ပွဲရှိကြောင်းလဲအမည်မဖော်လို့တဲ့အမေရိကန်အရာရှိတဦးက AP သတင်းဌာနကိုတင်းနှင်းလာနေမှာထုတ်ပြီးပြောဆိုထားပါတယ်ရှင
်။အီရန်နိုင်ငံကကတ်အပြုတ်ပြီးမာဆာအာမီနီကွယ်လွန်သွားခဲ့တာတင်းနှင်းပြနှစ်ပတ်လည်နီးလာတဲ့အချိန်မှာအီရန်အနာပိုင်တွေကသူ့ရဲ့ဦးလေးကိုအင်္ဂါနေ့ကဖမ်းဆီးလိုက်ပါတယ်။အီရန်နိုင်ငံနောက်ပိုင်းကမာဆာအာမီနီမိသားစုနေထိုင်ရာဆာကက်စ်မြို့မှာသူ့ဦးလေးအသက်30အရွယ်ဆာဖာအေးလီကိုဖမ်းဆီးလိုက်ပြီးအမည်မသိနေရာကိုခေါ်သွားကြတယ်လို့ကတ်လူမျိုးအရေးကိုအဓိကထားတဲ့ဟန်ဂေါ်လူခွင့်ရေးအုပ်စုပြည်သက်ခြေဆိုင်ကတ်လူမျိုးလူခွင့်ရေးကိုရဲနဲ့1500တပ်စပါဆန္ဒပြလှုပ်ရှားမှုစောင့်ကြည့်အဖွဲ့တို့ကတီးကြားစီကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဥပဒေကြောင်းအရဆာရဆန္ဒတွေမပြဘဲလုံခြုံရေးတပ်သားတွေစီလာတဲ့ကားငါးစီးဟာဆာဖာအေးလီရဲ့အိမ်ကိုအာဓမဝင်ရောက်တွားခဲ့ကြတယ်လို့ဟန်ဂေါ်အုပ်စုကဆိုပါတယ်။မာဆာအာမီနီကွယ်လွန်တဲ့နှစ်ပတ်လည်နေ့မတိုင်ခင်မှာသူမရဲ့မျိုးဆာကက်စ်ပါလုံခြုံရေးတပ်တွေကိုချထားတာတွေ့ရကြောင်းဟိုတယ်တွေကိုလည်းတခြားရက်ကလူတွေလက်မခံမှုပြောထားကြောင်းမဆာအာမီနီရဲ့တင်းကြိုက်နေရာပတ်ဝန်းကျင်ကိုလည်းလုံခြုံရေးကင်မရာအသစ်တွေတပ်ဆင်ထားကြောင်းပြည်ပအခြေစိုက်မီဒီယာတွေကပြောကြပါတယ်
။အမျိုးသမီးကမ္ဘာဖလားဘောလုံးချန်ပီယံဆုရစပိန်အမျိုးသမီးလက်ရွေးစင်အသင်းနီးပြဂျော့ရှ်ဖေဒါကိုယာရုကထုတ်ပယ်လိုက်ကြောင်းစပိန်ဘောလုံးအဖွဲ့ချုပ်ကအင်ကာနီမှာကြေညာပါတယ်။ဖေဒါဟာစပိန်အမျိုးသမီးအသင်းကိုပထမဆုံးအချိန်ကမ္ဘာဖလားရအောင်ဆွမ်းဆောင်ပေးခဲ့ပြီးသုံးပတ်အကြာမှာအခုလိုယာရုကထုတ်ပယ်ခံရတာဖြစ်ပါတယ်။အမျိုးသမီးကစားသမားတဦးကိုအတင်းအကျပ်နန်းခဲ့တဲ့ဆွဆွဲခြင်းနဲ့အဖွဲ့ချုပ်ဥက္ကဋ္ဌလူဝီရူဘီလက်စ်ကိုယာယီတာဝန်ကရက်ဆဲခဲ့ပြီးနောက်ပိုင်းဒီကိစ္စပေါ်ပေါက်လာတာဖြစ်ပါတယ်။အရင်လကအမျိုးသမီးကပဖလားစုပေးပွဲမှာစပိန်အသင်းသူဂျင်နီဟာမိုဆာအပေါ်ကာယကံရှင်ရဲ့ဆန္ဒမပါဘဲနှုတ်ခမ်းကိုနန်းခဲ့တဲ့ဖြစ်ရပ်မှာဝိပန်မှုတွေရင်ဆိုင်ခဲ့ရပေမဲ့ယာရုကနှုတ်ထွက်ပေးဖို့ညှင်းဆန်ခဲ့တဲ့အဖွဲ့ချုပ်ဥက္ကဋ္ဌရဲ့လုပ်ရက်ကိုထောက်ခံခဲ့သူတွေထဲမှာအခုအလုတ်ထုတ်ခံရတဲ့နှီးပြလည်းပါဝင်တာဖြစ်ပါလိမ့်ရှင်။ထိတ်တန့်ရောက်တဲ့တဲ့နေကိုဥတင်မောင်တန်းနဲ့အတူတင်ပြခဲ့တာဖြစ်ပါလိမ့်ရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။မြန်မာပြည်ပခဟာအာဆီယံအတွက်ဖြည့်ရှင်ရအခက်ဆုံးစိန်ခေါ်မှုတရဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဂျာကာတာမှာရှိတဲ့အာဆီယံအတွင်းဝင်ရုံမှာတင်းနှင်းလာနေကနိုင်ငံခြားရေးဝန်ကြီးများစီဝေးပွဲဖွင့်ပွဲအခမ်းအနားမှာဒီလိုပြောတာဖြစ်ပါတယ်။ VOA အင်ဒိုနီးရှားဌာနရဲ့သတင်းပေးပို့ချက်ကိုကိုစောဝင်းလိုင်ကတင်ပြပါမယ်ရှင်
။အာဆီယံအသင်းကြီးရဲ့53ကြိမ်မြောက်ထိပ်သီးစီဝေးပွဲကိုမကြာခင်ဥက္ကဋ္ဌတာဝန်တက်တန်းကုံဆုံးတော့မဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပနေတာပါ။အာဆီယံအလဲကျဥက္ကဋ္ဌအဖြစ်နဲ့မြမအရေးညီညွတ်တဲ့ဆုံးဖြတ်ချက်ထွက်လာနိုင်အောင်အင်ဒိုနီးရှားအနေနဲ့ကြိုးပမ်းဆောင်ရွက်နေကြောင်းဝန်ကြီးမာဆူဒီကပြောပါတယ်။မြန်မာနိုင်ငံအတွက်ရေရှည်ငြိမ်းချမ်းတဲ့နည်းလမ်းကိုရှာနိုင်မှသာအာဆီယံလည်းအနာဂတ်ကိုအင်အားအပြည့်နဲ့ချစ်တက်နိုင်မယ်လို့ဝန်ကြီးမာဆူဒီကအလေးပေးပြောကြားခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်၅ချက်ကိုဖက်ဆောင်ပြန်လည်သုံးသပ်ပြီးအာဆီယံခေါင်းဆောင်တွေစဉ်းစားလို့ရနိုင်အောင်အဆိုပြုချက်တင်ပြသွားမယ်လို့လည်းဝန်ကြီးမဆူဒီကပြောပါရယ်။ဒေတာရဲမှာစင်ခေါ်မှုများစွာနဲ့ရင်ဆိုင်နေရပေမဲ့အာဆီယံအနေနဲ့ကြော်လွားနိုင်စွမ်းရှိတယ်လို့သူမအနေနဲ့ယုံကြည်ကြောင်းဒေတာရဲမှာငင်းချမ်းရေးတည်ငြိမ်ရေးနဲ့ကြွယ်ဝချမ်းသာမှုတွေရှိလာရေးတို့အတွက်အာဆီယံအနေနဲ့လုံနိုင်စွမ်းရှိမရှိဆိုတာကိုကဘာကစောင့်ကြည့်နေကြတယ်လို့ဆိုပါရယ်။အာဆီယံတိုင်ဝမ်တိုးတက်ကောင်းမွန်လာရေးအတွက်လွန်ခဲ့တဲ့6လအတွင်းသူမနဲ့သူမရဲ့အဖွဲ့ကစ조사ဆောင်ရွက်ခဲ့သလိုအာဆီယံသဘောတူညီချက်အပိုက်၄မှာဖော်ပြထားတဲ့အတိုင်းအာဆီယံအနာဂတ်မျှော်မှန်းချက်2045အတွက်ခိုင်မာတဲ့အခြေခံအုတ်မြစ်ကိုလည်းချနိုင်ခဲ့တယ်လို့ဝန်ကြီးမဆူဒီကပြောပါတယ်။အင်ဒိုပစိဖိတ်ဒေသမှာတိုးတက်ပြောင်းလဲမှုတွေဖြစ်ပေါ်နေတဲ့ဒေသဖြစ်တဲ့အပြင်အားလုံးအတွက်ငြိမ်းချမ်းတဲ့ဒေသဖြစ်အောင်အာဆီယံကဥဆောင်နေတယ်လို့ဆိုပါတယ်။ချစ်ကြည်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက် TAC ရဲ့လုံနိုင်စွမ်းကိုနိုင်ငံအများပြားကစောင့်ကြည့်နေကြပြီးအာဆီယံရဲ့လှုပ်ဖော်ကံပဲနိုင်ငံဖြစ်ဖို့စ조사လာနေကြတယ်လို့လည်းဝန်ကြီးမဆူဒီကပြောပါတယ်။အာဆီယံအနေနဲ့အိန္ဒိယသမုဒ္ဒရာရာဝန်းနိုင်ငံများပစိဖိတ်ကျွန်းနိုင်ငံများစတဲ့အစုအဖွဲ့တွေနဲ့လည်းပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက်တွေလက်မှတ်ထိုးဖို့ရှိတယ်လို့ဆိုပါတယ်။ဒါတွေကိုကြည့်ချင်းအားဖြင့်အာဆီယံရဲ့စံတန်ဖိုးတွေကိုအများကအတိအမှတ်ပြုတယ်ဆိုတာသိတာကြောင့်လည်းဝန်ကြီးမဆူဒီကပြောပါတယ်။အာဆီယံဟာတကယ်ပဲလုံနိုင်စွမ်းရှိရလားဆိုတဲ့ကိစ္စဘရူနိုင်းကမ်ဘောဒီးယားနဲ့လက်ရှိအလဲကျဥက္ကဋ္ဌအင်ဒိုနီးရှားတို့ရဲ့မြမအရေးကင်တွယ်နိုင်စွမ်းကိုကြည့်ပြီးမေးခွန်းထုတ်နေကြတာပါ။ မြန်မာပြည်ထနာကိုမဖြစ်ရှင်းပေးနိုင်မခြင်းအာဆီယံဟာလက်တွေ့မှာတကယ်လုံနိုင်စွာရှိပါရဲ့လားဆိုတဲ့မေးခွန်းကိုဆက်ထုတ်နေကြလိမ့်မယ်လို့အာဆီယံအရေးလေးလာစောင့်ကြည့်နေတဲ့အင်ဒိုနီးရှားအမျိုးသားတုတ်တေသနနဲ့တည်ထင်ကြံစမှုဆိုင်ရာအေဂျင်စီကပန်တူပရာယိုဂါကပြောပါတယ်
ဒီဖရော်လ်တညာအဘကအာဆီယံမတ်ဆရာလာဖန်မဆီဒလာမတ်စပက်ဒီပလိုမစီမူတလာတရာလျာဒလာမတ်စပက်ခရီးကတဒမန်ကြီးနိုင်ငံရေးလုံခြုံရေးစီးပွားရေးနဲ့လူမှုရင်းကျေးမှုကဏ္ဍတွေမှာအာဆီယံအကျုံးဝင်နေတဲ့ဖြစ်ပါတယ်မြန်မာအရေးမှာတော့အာဆီယံအနေနဲ့အတော်လေးစူးစမ်းလှုပ်ဆောင်ဖို့လိုပါသေးတယ်အာဆီယံကိုဗဟိုပြုတဲ့လှုပ်ဆောင်နိုင်စွမ်းမရှိရင်တော့အဖွဲ့အပေါ်ယုံကြည်လေးစားမှုကျဆင
လိုအပ်တဲ့အပြင်အာဆီယံဗဟိုပြုမှုအားကောင်းလာအောင်လည်းတည်ဆောက်ဖို့လိုအပ်တယ်လို့ပန်ဒူပရာယောဂကပြောပါတယ်။အာဆီယံအနေနဲ့ဘုံသဘောတူညီချက်၅ချက်ကိုတင်းကျပ်တစွတ်တည်းဆုံးဖြတ်ချက်ချခဲ့ပေမဲ့အဲ့ဒီဆုံးဖြတ်ချက်တွေကိုအထူးသဖြင့်မြန်မာဘက်ကဘာကြောင့်အကောင့်ထဲမဖော်နိုင်တာလဲ။ဒါကဘလို့အတိတ်ပဲကိုဆောင်းတယ်လဲ။အဖွဲ့ဝင်နိုင်ငံတွေအတွက်အာဆီယံဗဟိုချက်မှမဟုတ်တော့ဘူးလား။စတဲ့အချက်တွေကိုအခုဒီထိပ်သီး CEO ဘက်အတွင်းမှာဘက်ဆောင်ကနေပြန်သုံးသပ်ကြည့်ကြဖို့လိုအပ်ပါတယ်လို့လည်းပန်ဒူပရာယောဂကဆက်ပြောပါတယ်။အင်ဒိုနီးရှားအနေနဲ့မြမအရေးမှာချင်းကပ်ပုံပြောင်းလဲလုပ်တင်ကြောင်းဥပမာအလွတ်တဘော CEO ဘက်ကျင်းပပြီးမြမအပြင်မြမအရေးမှာသက်ဆိုင်သူအဖြစ်သတ်မှတ်ထားကြတဲ့အိန္ဒိယတရုတ်နဲ့အိန္ဒိယတို့ကပါအဲ့ဒီ CEO ဘက်ကိုဖိတ်ကြားတာမျိုးလှုပ်ဆောင်တင်တယ်လို့လည်းပန်ဒူပရာယောဂကပြောပါတယ်။မြန်မာစစ်ကောင်စီကိုမဖိတ်ဖဲနဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုဘလို့သုံးသပ်ကြမလဲဆိုတဲ့အချက်ကအဓိကအချက်ဖြစ်တယ်လို့ဆိုပါရယ်။ဒါကြောင့်အင်ဒိုနီးရှားအပြင်မှာအထူးသဖြင့်မြန်မာနိုင်ငံပြင်ပမှာအစည်းအဝေးလုပ်ပြီးမြန်မာကိုပါဖိတ်ပြီးဒီဘုံသဘောတူညီချက်တွေကိုအကောင့်ထဲပေါ်ဖို့ဘာတွေအကန့်အသတ်ဖြစ်နေတာလဲဆိုတာကိုမေးပြီးအလွတ်သဘောတွဲဆုံမှုမှာအာဆီယံဘက်ကမြန်မာနဲ့ဆက်ဆံဖို့အထူးကိုယ်စားလှယ်ဘယ်သူဆိုတာကိုကြိုတင်သတ်မှတ်ထားပါလို့လည်းပန်ဒူပရာယောဂကအကြံပြုပါရယ်။ဒါကြောင့်တကယ်လို့များထိုင်းနိုင်ငံကစစ်ကောင်စီကိုအလွတ်သဘောဖိတ်ပြီးဆွေးနွေးမှုတွေလုပ်ခဲ့မယ်ဆိုရင်တောင်အင်ဒိုနီးရှားကအတီးပြုချက်ပေးထားပြီးဖြစ်တဲ့အာဆီယံရဲ့မူပေါင်းအတွင်းမှာရှိနေမှာဖြစ်ကြောင်းဒါပေမဲ့တကယ်လက်တွေ့မှာတော့ထိုင်းနိုင်ငံကမြန်မာအရေးအလွတ်သဘောဆွေးနွေးပွဲကျင်းပတာမှာအင်ဒိုနီးရှားကိုဖိတ်ပေမဲ့မတက်ခဲ့ကြောင်းသူတို့ကိုကြော်လုတ်တယ်လို့ဖြစ်သွားတဲ့အတွက်အင်ဒိုနီးရှားဘက်ကလည်းစော်ကားခံရတယ်လို့ခံစားရတာမျိုးဖြစ်နိုင်ကြောင်းတကယ်တော့ထိုင်းနိုင်ငံဘက်ကအဲ့ဒီကိစ္စမှာအင်ဒိုနီးရှားနဲ့ကြိုတင်တိုင်ပင်မှုတွေပြုလုပ်ခဲ့တဲ့ကြောင်းလဲပန်ဒူပရာယောဂကထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ
ကုဆောင်ဝင်းလိုက်ပါရှင်ကင်းပြည်နယ်မြောက်ပိုင်းမြို့ကခရိုင်ရဲစခန်းပြီးခဲ့တဲ့ရက်ကဒရုန်းနဲ့တိုက်ခတ်ခံရမှုအပြီးသတင်းပေါကြားမှုနဲ့စစ်ကောင်စီကရဲဝန်ထမ်းတွေကိုစစ်ဆေးမေးမြန်းနေပါတယ်တချိန်တည်းမှာပဲမြဝတီမြို့ကဝန်ထမ်းတွေနဲ့စစ်ဖက်မိသားစုတွေလည်းရုံးတွေအင်ယာတွေကနေစွန့်ခွာကြဖို့ Federal Winds Drone အဖွဲ့ကသတိပေးနေတာကြောင့်နေရာရွှေ့ပြောင်းနေကြပါတယ်။နေဆက်မှာတော့လုံခြုံရေးတင်းကျပ်ထားပါတယ်။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်။ကရင်ပြည်နယ်မြဝတီမြို့ကခရိုင်ရဲစခန်း Drone နဲ့တိုက်ခိုက်ခံရမှုအပြီးကျေနံသတင်းဓာတ်ပုံအချက်နဲ့အတန်ဖိုင်များအလုံးပေါက်ကြားမှုနဲ့အတွင်းစည်းပေါက်ကြားတယ်ဆိုပြီးစစ်ကောင်စီဘက်ကသူတို့ရဲ့ရဲတပ်ဖွဲ့ဝင်တွေကိုစစ်ဆေးမေးမြန်းတာတွေလုပ်နေတာပါဒေသခံတဦးကအခုလိုပြောပြပါဗျာ။ဒါနဲ့
အတက်လက်ညာပေါက်ကြားမှုဖြစ်သွားတယ်ဆိုတော့ဟုတ်တာပေါ့သူတို့ကဒီအရေးကိုတော့ပေါက
်ရုံးနဲ့တိုက်ခိုက်မှုကြောင့်စစ်ကောင်စီဘက်ကအရာရှိတွေဗိုလ်မှူးတွေအပါအဝင်အရေးပါသူတွေတင်ဆုံမှုတွေဖြစ်ခဲ့ပြီးဒဏ်ရာပြင်းထန်သူတွေလည်းရှိတာကြောင့်ဒီပြစ်ကတ်မှုဟာစစ်ကောင်စီအတွက်ဒီနှစ်ပိုင်းတွင်ကြီးမားတဲ့တိုက်ခိုက်ခံရမှုလို့ပြောလို့ရပါတယ်။ဒီထဲမှာအတွင်းစည်းကနေသတင်းပေါက်ကြားတာသတင်းပေးတာမျိုးတွေရှိနေတယ်လို့ယူဆနေတဲ့အတွက်လဲတက်တွင်ရက်စကန်တွင်မှာအချင်းချင်းမယုံကြည်မှုတွေလည်းပိုပြီးတော့တိုးလာနေပါတယ်။တဆက်ထဲမှာပဲစစ်ကောင်စီရဲ့တပ်ဖွဲ့ဝင်မိသားစုဝင်တွေအနေနဲ့တက်ဆိုင်ရာယုံအဆောက်အဦအင်အားတွေကနေစွန့်ခွာဖို့အတွက် Federal Wind Drone တပ်ဖွဲ့ကသတိပေးချက်တွေကြောင့်လဲတချို့လဲရက်ွက်တဲ့ပြောင်းရွှေ့နေထိုင်တာဟိုတယ်ဒီမှာနေတာ네자상တက်တည်ရဲ့အတိုင်းဝင်းနေတဲ့ကို네자상တက်တည်ရဲ့အဝင်းဝိုင်းနေတဲ့ကိုပြောင်းရွှေ့တာတွေလုပ်နေကြတယ်လို့လည်းပြောပြပါဗျာ။အဲ့တည
်းဆွကြတော့လည်းအပြင်မှာတန်းနေကြတယ်တည်းဆွကြတော့လည်းအဲ့တည်းဆွကြအရင်ね자상တက်တဲ့ပြည်သားစုအတိုင်းဝိုင်းကျတဲ့နေရာမှာတော့နေကြတ
ယ်။ပြင်ပြည်နယ်မြောက်ရီမြို့မှာ drone နဲ့တိုက်ခိုက်ခံရပြီးတဲ့နောက်ဒဏ်ရာပြင်းတဲ့အရာရှိတွေကိုမဲဆောက်ဘက်ကစေယုံကိုပို့တဲ့အတွက်မဲဆောက်ဘက်မှာလဲလုံခြုံရေးကိုပို့ပြီးတော့တိုးချဲ့ချတာတယ်ဆိုပြီးဒေသခံတွေကဆိုပါတယ်အခုဆိုရင်မဲဆောက်မြောက်ရီနှစ်ဖက်လုံးက long jong yi de to che cha tha bi sit se ni da ri ko twi ya de lo le pyo ba de
chao khwe mu de phit la de kha cha la di bak go hu bak go long jong ya pu mye la ai nya ma kre ga hu bak ma phao khwe bi le hu ga di bak ma long jong ya phan chan mi de cha ba la tu do ai tu trin ya la nya ri law lai cha de hu phan chi de da bai chi de chan na la long jong yi hu hu se mi de cha bi de di to ta la la a ma
မတရရပြီးတော့စောင်းနေတာအစီအကားကြီးနဲ့လှည့်နေတာစီးရဖွားနေတာဆိုင်ငယ်နဲ့သွားနေတာစီးရပုံများနည်းနည်းလေးပုံများလာတော့ပါဒီကောက်စီဘက်ကတော့စီးရရပြူဟာကြပြီးသူတို့လက်လွတ်ခဲ့ရတဲ့မြောက်ရီခရိုင်တွင်းကလက်ခတ်တောင်စခန်းကုန်းကိုပြန်လဲသိမ့်ပိုက်နိုင်ဖို့ပြင်ဆင်နေကြမှာပဲ KNU နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ခလာရနှစ်ခုံကယာယီတက်ရင်မှုဘုံမှုအောင်ကျော်မင်းမြောက်ရီခရိုင်အုပ်ချုပ်ရေးမှုဦးစိုးတင့် ရဲအုပ်နေလင်းစုအထွေထွေအုပ်ချုပ်ရေးဦးစီးဌာနဦးစီးရာရှိဦးထွန်းထွန်းကြီးနဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနအကြီးတန်းစီးရေးဦးပြည့်ဖြိုးအောင်တို့တည်ဆောင်းခဲ့တာဖြစ်ပါတယ်အထည်နာတဲ့တိုက်ခိုက်ခံရမှုတွေကြောင့်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ပြီးချက်ချင်းလက်တော့ပြန်ခဲ့ပါတယ်မြေပြင်ကနေတိုက်ခိုက်တာတွေရပ်ထားပြီးလက်နက်ကြီးတွေနဲ့သာဇက်တိုက်တိုက်ခတ်မှုတွေလုပ်
င်မှာအချင်းတို့တွင်အောင်မြင်မယ်လို့သမ္မတပူတင်ညွှန်မှန်းထားခဲ့ပေမဲ့ညွှန်မှန်းသလိုဖြစ်မလာခဲ့ပါဘူး။ရုရှားစစ်တပ်ရဲ့လက်ရှိတိုက်ခိုက်ရေးစွန့်ရည်နဲ့အင်အားခိုင်မာမှုအပေါ်ရုရှားရဲ့ရာကျွမ်းကျင်သူတွေရဲ့အမြင်သဘောထားတွေကိုအင်းဒီချက်ကေပါစီမေးမြန်းတင်ပြထားပါတယ်။ကိုသိန်းထိုင်ဦးကပြောပြပါမယ်ရှင
်။2022ခုနှစ်ဖေဖော်ဝါရီလယူကရိန်းကိုရုရှားစတင်ကျူးကျော်တဲ့အချိန်ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းမြို့တော်ကီဖ်ကိုသိမ်းပိုက်ဖို့အခိုင်အမာကြေပေးခဲ့ပါတယ်။အခုအချိန်ကြီးတော့ဖြစ်မလာသေးပါဘူး။ဒီစစ်ပွဲအတွက်ရုရှားဘက်ကဒေါ်လာဘီလျံ60တန်ပေါင်း6000သုံးခဲ့တဲ့အကြောင်းဝါရှင်တန်ခြေစိုက် American Enterprise Institute ကလေ့လာသုံးသပ်သူ Gary Schmidt ကပြောပါတယ
်။ Everybody was looking at basically the amount of money that
ရုရှားစစ်တပ်အတွက်ရုရှားအစိုးရသုံးတဲ့ငွေပမာဏကိုကြည့်ပြီးစစ်ရေးအရာအပြည့်အဝတိုက်နိုင်စွမ်းရှိအောင်လုပ်နိုင်မယ်လို့အဲ့ဒီအချိန်လူတိုင်းကအခြေခံအပြည့်တွက်ဆခဲ့ကြတာပါ။
Atlantic Council ကမဟာဗျူဟာသုံးသပ်သူ Iran Bazinski ကတော့ Ukraine ကိုအချိန်တိုတိုအတွင်းသိမ်းနိုင်ဖို့မျှော်လင့်ထားတဲ့စစ်ပွဲကကြာလာတဲ့အခါ Russia အနေနဲ့ခုခံစစ်ဘက်ကိုရောက်လာတယ်လို့ပြောပါတယ
် Half ago they were on the offense and an offense
အခုတော့သူတို့ကခုခံစစ်ဘက်ရောက်လာတယ်ကရုတ်တွေမိုင်းကွင်းတွေအတားအဆီးတွေအချိန်တော်လေးယူပြီးတိစောက်နေရပါတယ
်ဒီနေ့ဒီ Russia စစ်တပ်မှာစစ်သားတသန်းလောက်ရှိပါတယ်ယူကရိန်းကျူးကျော်စစ်မှအင်အားလျော့သွားတာကြောင့်ရောတိုက်ခိုက်ရေးစွမ်းရည်ကျသွားတာကြောင့်ရောစစ်တပ်အတွင်းတပ်ဖွဲ့ဝင်တော်တော်များများတကယ်တမ်းတိုက်နိုင်တဲ့အခြေအနေမျိုးတော့မရှိတော့ဘူးလို့လေးလာသုံးသပ်သူ Gary Schmidt ကပြောပါတယ
် They were once a juggernaut when it came to
အရင်တစ်ချိန်တုန်းကတော့စစ်ရေးလှုပ်ရှားမှုတွေမှာအင်အားအကြီးဆုံးဩဇာရှိတဲ့အဖွဲ့အစည်းတစ်ခုဖြစ်ခဲ့ပါတယ်ဒါပေမဲ့ပူးပေါင်းထိုးစစ်စွမ်းရည်မရှိဘဲနဲ့လိုအပ်တဲ့ထောက်ဖို့စနစ်မပေးနိုင်ပဲလေကြောင်းကပူးပေါင်းတိုက်ပေးတာတွေမလုပ်ပေးနိုင်ပဲနဲ့အင်အားကြီးတဲ့တိုက်ခိုက်ရေးအဖွဲ့ကြီးအဖြစ်မရက်တည်နိုင်ပါဘူး
သုံးသပ်သူဘာဇင်စစ်စကီကတော့2008ခုနှစ်ဩဂုတ်လကဂျော်ဂျီယာမှာဖြစ်ပွားခဲ့တဲ့အပြည့်အခက်ရဲ့ဆေးရည်ပြက်ပြက်ခဲ့တဲ့တိုက်ပွဲဖြစ်ပွားခဲ့တာကိုကြည့်ရင်ရုရှားတပ်အတွင်းစီကံထိန်းသိမ်းမှုအားနည်းတာကိုပြနေတဲ့စစ်တပ်ရဲ့အမိန့်စည်းစိမ်မှုတွေကျိုးရွံ့နေတယ်လို့မြင်ပါတယ
် But it was you know a dismal performance and Putin
ဒီကိစ္စကတော်တော်လေးစိတ်ပျက်စရာအခြေအနေဖြစ်ခဲ့ပါတယ်ပူတင်ကတော့ပြုပြင်ပြောင်းလဲရေးတွေလုပ်မယ်လို့လည်းကတိပေးထားပါတယ်10နှစ်နဲ့15နှစ်အတွင်းစစ်တပ်ကိုခင့်မီအောင်တည်ဆောက်မဲ့အစီအစဉ်တွေကိုချပြခဲ့ပါတယ
်ရုရှားဆိုရကတော့စစ်တပ်ကိုပိုပြီးခင်မိအောင်တိုက်ခိုက်ရေးစွမ်းရည်မြင့်တအောင်အနောက်နိုင်ငံတွေပုံစံတပ်ရင်းတွေဖွဲ့စည်းပြီးပုံစံယူတည်ဆောက်နေပါတယ်ဒါပေမဲ့လည်းရည်ချင်းတဲ့ရည်အတွက်ကိုပိုပြီးဦးစားပေးနေရပြီးအလျှော့တင်လုပ်ရတဲ့အချိန်နိုင်ငံကြီးကောင်းဆောင်တွေချိန်နှောက်အောင်စစ်ကောင်းဆောင်တွေကသူတို့ရဲ့တိုက်ခိုက်နိုင်စွမ်းကိုပုံကြီးချက်ပြောနေတယ်လို့သုံးသပ်သူရှမ်မစ်ကမြင်ပါတယ်ရုရှားစစ်တပ်အတွက်ပြုပြင်ပြောင်းလဲမှုကမထရောက်ဘူးလို့သူကပြောတာပါ
And it turned out there was just an immense amount of
တုံးကတဲ့ပတ်စံအများစုကရုရှားစစ်တပ်တိုးတက်အောင်တကယ်တမ်းသုံးမဲ့အစားတဲတဲ့ရည်သွန်ဖြစ်သွားတယ်ဗိုလ်ချုပ်တွေကွန်ထရက်နဲ့စာချုပ်ချုပ်ငှားရတဲ့သူတွေအိတ်ကက်ထဲကိုရောက်သွားပါတယ
်ဒီနေ့ရုရှားစစ်တပ်ဟာတိုက်ရင်အားလူရည်အတွက်ညှော်နေတဲ့ပြဿနာကိုယူကရိန်းမှာရင်ဆိုင်နေရပါတယ်တပ်ဖွဲ့ဝင်အင်အားများလာအောင်လုပ်ရုံနဲ့စစ်ပွဲအောင်မှုမလွယ်တဲ့အကြောင်း2013နဲ့2016ခုနှစ်တွေအတွင်းနေတိုးမာဘိတ်အဖွဲ့ထိတ်တန့်ကောင်းဆောင်တူအဖြစ်တာဝန်ယူခဲ့တဲ့American Ninja leader Bojoji Philip Breedlove ကပြောပါလေ
If you think Russia is completely done I think you're wrong There is a lot more
Russia
capability.
Russia said that long while Sondat Dwa Bilu, Kamiya Tengendo, Mabali Me, Taiswan Yiri, Miyaji Chama Dire, Tawi Mele Tapwa Winriku, Nanyan Ye Yaba, Pinten Naibu, Putin and Ine, Achiche, Salo Yaba Lime.
Russia said that Badalu, Mijaginoa, Lim, Jabi, Dissongere, Wagner, Chisa Tapwe, Jige, Yafgani Precaution, Dissomuga, Russia, the Mada Putin, Luja Mupi, Yungi Tare, Twele,
ဖက်ကတက်ခိုက်ရေးတပ်ဖွဲ့တွေဘက်ကတကိစ္စပေါ်မှာဘယ်လိုတုံ့ပြန်လာမလဲဆိုတာစောင့်ကြည့်ရမယ်ကိစ္စတစ်ခုလို့ကြွမ်းကျင်သူတွေကပြောရေးကိုပြောပါတယ်ခင်ဗျာကျွန်တော်သိထားဘူးပါတောတာရှင်များရှင်စစ်ပွဲတွေနဲ့စီးပွားရေးအကျပ်တဲချုပ်နေတဲ့ဆီးရီးယားမှာတော့ဝင်ဝင်နဲ့မြို့သမီးတွေစုပေါင်းစီးပွားရှာနိုင်မဲ့စီမံကိန်းတစ်ခုကိုတည်ထောင်ထားပါတယ်
အိမ်မှာလုပ်တဲ့ဒင်ငယ်တွေကိုဒမတ်စကတ်မြို့တော်စီယူသွားပြီးတော့ရောင်းလာပါဖောက်တယ်တွေကကျမတို့ကိုသိနေတော့ကျမတို့ရွာကနေပြီးတော့ဒင်ငယ်အော်ဒါမှားကြပါတယ်ခုနှစ်ဆက်ငါကီလိုနီးပါးအများကြီးရောင်းခဲ့ရပါတယ်ကျမရောက်ကြဆုံးမသွားတဲ့နောက်မှာစိတ်ရောင်းလိုက်ရတာပါခင်မွန်ဆုံးသွားပြီးတဲ့နောက်ကလေး၃ယောက်ကိုရှာကျွေးနိုင်ဖို့ခက်ခဲခဲ့တယ်လို့သူကပြောပါတယ်အခုတော့မာလူလာမြို့ကအမျို
قال انه ما عندي مسؤوليه هون انه بيقولوا لي اعملي هالجبنه
بعد كمان لو لو يارا بو بيو اسين بيي باري جماعه تاون غا دينغ لو فو باري كوراي تريك بيو يان سيام لو رو باو နောက်တော့ جماعه တယောက်ထဲအလုပ်လုပ်တာမဟုတ်ဘဲနဲ့ဆွေမျိုးတွေနဲ့အတူအလုပ်လုပ်ရတာဆိုတော့တယောက်တစ်မျိုးစီအားဖြည့်ပေးပါတယ်။စနစ်တစ်ခုထဲမှာအတူတူအလုပ်လုပ်ရတာအဆင်ပြေပါတယ်ရှင
့်။2013တုန်းကမာလူလာမြို့ကို IS သွေးကြွတွေထိန်းချုပ်ခဲ့တဲ့နောက်ဒမတ်စကတ်မြို့တော်စီကိုထွက်ပြေးခဲ့ရပါလိမ့်။စစ်မဖြစ်ခင်တုန်းကအင်းကနေဒင်ကဲလှုပ်ရောင်းခဲ့ပေမဲ့လေခင်မုန်းဆုံးသွားပြီးတဲ့နောက်စိတ်ရောင်းလိုက်ရတဲ့အတွက်ဒင်ကဲလှုပ်ဖို့စိတ်ညစ်မရတော့ပါဘူး။အိမ်နောက်ကလေးတိန်အလုပ်လဲခဏဝင်လုပ်ခဲ့ပေမဲ့လေနောက်ပိုင်းမှာအလုပ်လက်မဲ့ဖြစ်သွားခဲ့တယ်လို့သူကရှင်းပြပါတယ်။အခုတော့အမျိုးသမီးတွေဝိုင်းဖွဲ့ပြီးတော့လောက်ကိုင်းနဲ့လုပ်ငန်းစီမံကိန်းအကြောင်းကြားသိခဲ့ရတယ်လို့သူကပြောပြပါတယ်
။ صرت اشتغل مربية اطفال كتير تعذبت وتعبت يعني
جماعه ကလေးတိန်အလုပ်လဲလုပ်ခဲ့ပါတယ်။အရန်ပင်ပန်းငယ်ကျမရဲ့တကအဖျားတက်ပြီးတော့နေမကောင်းခဏခဏဖြစ်တော့ကျမကသူတို့နဲ့အတူ Damascus မြို့တော်မှာနေခဲ့ရပါတယ်မြို့တော်မှာအိတ်လုံးငှားပြီးနေခဲ့ရတာပါတော်တော်ပြင်းမှန်းခဲ့ပါတယ
်ဝကတိတာဇဗတ
် Saint Ephraim Patriarchal Development Committee ရဲ့ထောက်ပံ့မှုနဲ့တည်ထောင်ထားတဲ့ဒီစီမံကိန်းအောင်မြင်နေပါတယ်စေယုံတွေကထုတ်တာမဟုတ်ဘဲနဲ့အင်းကလှုပ်တဲ့စားတောက်ကုန်တွေမှာတဘာဝပစ္စည်းတွေပဲတုံးထားတာကြောင့်ပို့ပြီးတော့စိတ်ချရပြီးတော့ဈေးလဲသက်တာလာကြောင့်ဖောက်သိများပါတယ
် وبدعم من
hey ikmar afram sriyani amin hawl ဒီစီမံကိန်းရဖြစ်တဲ့လူသားချင်းစာနာမှုအပိုင်းကိုအလူရှင်နေနဲ့ချိတ်ဆက်နိုင်အောင်ကျွန်တော်တို့အဖွဲ့ကစူးစမ်းလုပ်ဆောင်ပေးပါတယ်ဒီစီမံကိန်းတွေအတွက်အလူငွေရမှာပဲမာလူလာမျိုးကအမျိုးသမီးတွေဆက်လက်ရည်တည်တိုင်မှာပ
ါစီပြန်နိုင်ငံရဲ့စီးပွားရေးကြက်တဲပေးကြားမှာအလူရှင်တွေနဲ့ချိတ်ဆက်ပေးနိုင်ပြီးတော့ဒီစီမံကိန်းအတွက်ရမုံငွေရှာနိုင်ဖို့နီးလန်းတွေရှာနေသေးပဲဖြစ်တယ်ဆိုပြီးဒီအဖွဲ့စည်းရဲ့မန်နေဂျာအိုင်ဟမ်ကပြောပါတယ်
مندور على المواد يلي ما بتخسرنا كتير وبتكون بتقلب بسرعه
مشان يعني سوشو مو مشي زي بو كونجا سي تتا ده بيسي ريو شو بي مي له سوشو مو ريو غا رو شي ني زي با سيريا ده နိုင်ငံ ده မှာ بي دو ريو وين وين مشي جا ده အတွက်ကျွန်တော်တို့လက်လွတ်လိုက်ရတာတွေရှိပါတယ်တချို့ကြတော့လဲကျွန်တော်တို့ ਨੇ အတူကြံ့ကြံ့ခိုင်အတူလက်တွဲပြီးရှေ့ဆက်ဖို့ကြိုးပမ်းနေကြပါတယ်
စီဗီနိုင်ငံအတွင်းစစ်ပွဲနဲ့အကြက်တဲပေးကြကျူးစားရုန်းခံနေရတဲ့အမျိုးသမီးတွေအတွက်အထောက်အကူဖြစ်စေမယ့်စီမံကိန်းဖြစ်ပါလိမ့်ရှင်
။မတ်ဤတန့်စင်ပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voenews.com မှာရော VOE မြန်မာပိုင်းအစီအစဉ်ရဲ့ Facebook နဲ့ YouTube ဆက်မျက်နှာမှာပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
။ VOE American တန့်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆက်မျက်နှာမှာလည်းရှုစားနိုင်ပါပြီ။ V
VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာတော်တာရှင်များရှင် VOA American အသံရဲ့2023ခုနှစ်စက်တင်ဘာလ6ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ24.50MHz တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကဘာတလွှာခီးသွားဆတဲ့သတင်းဖတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုအရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာစံစည်းတွေခေါင်ခိုက်နေတာကိုပြန်လည်ကျဆင်းဖို့အတွက်စစ်ကောင်စီကနေပြည်ပတင်ပို့ခွင့်တလခွဲယာယီရပ်ဆိုင်ထားတာကိုစပားတွေလှိုင်းလှိုင်းပေါ်တဲ့အချိန်ထိပြင်ဆင်တိုးချက်တတ်မှတ်သွားမှာကိုတောင်သူလယ်သမားတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်းလေးလာစုံစမ်းထားတဲ့ကိုခင်မောင်စုမင်းကတောင်သူလယ်သမားတွေတောင်သူလယ်သမားအရေးဆောင်ရွက်နေသူတွေကိုမေးမြန်းပြီးစူးစီးတင်ဆက်ထားပါတယ်ရှင
်။စံစည်းတွေခေါင်ခဲအောင်တက်နေတာတွေကိုထိကျုပ်ဖို့အတွက်ဒီလစက်တင်ဘာ1ရက်နေ့ကစပြီးတလခွဲတီတီပြပတင်ဖို့ခွင့်ယာယီရဆိုင်ထားမယ်လို့စစ်ကောင်စီကနေမြန်မာနိုင်ငံစံစပါအသင်းချုပ် MRF ကတဆင့်ဆုံးဖြတ်ထားတယ်လို့မကြသေးခင်ကသတင်းတွေပေါ်ထွက်လာတာဖြစ်ပါတယ်။အဲ့ဒီတလခွဲကာလကိုတွဲကြည့်လိုက်မယ်ဆိုရင်မြန်မာနိုင်ငံအောက်ပိုင်းမှာကောက်လင်ခေါ်စိုက်ပျိုးရိတ်သိမ်းချိန်ကာလတူစပါမျိုးစားပေါ်တဲ့အချိန်ဖြစ်ပါတယ်။အဲ့ဒီကောက်လင်ခေါ်အချိန်တိုအတွင်းအစောဆုံးပေါ်တဲ့စပါးဟာ၈လအောက်တိုဘာလလယ်ကနေလကုန်ပိုင်းအတွင်းပေါ်တာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံအောက်ပိုင်းမှာအဓိကစိုက်ပျိုးကြတာကကောက်လတ်နဲ့ကောက်ကြီးလို့ခေါ်တဲ့တည့်ရင်ကာလရှည်စပါးမျိုးစားပဲဖြစ်ပါတယ်။အဲ့ဒီတည့်ရင်စပါးမပေါ်ခင်လယ်သမားတွေကကြားကာလဝန်းစာအတွက်အနည်းငယ်လောက်ပဲစိုက်ပျိုးကြတာဖြစ်ပါတယ်။အဓိကစပားတွေဖြစ်ကြတဲ့ကောက်လက်စပားကအောက်တိုဘာလလယ်မှာပေါ်မှာဖြစ်ပြီးကောက်ကြီးစပားကဒီဇင်ဘာလကုန်ပိုင်းမှာပေါ်တာဖြစ်ပါတယ်။ဒါကြောင့်စောစောကပြပတင်ဖို့ကွင်တလခွဲဆိုတဲ့ကာလအတွင်းမှာစပားတွေလှိုင်းလှိုင်းပေါ်တဲ့အချိန်မဟုတ်တဲ့အတွက်စံစည်းကြရိပ်မရှိနိုင်သေးလို့ဆိုပြီးစစ်ကောင်စီကနေအကြောင်းမျိုးမျိုးပြထပ်ပြီးအချိန်တိုးချဲ့မယ်ဆိုရင်လယ်သမားတွေဟာသူတို့ထွက်ရှိတဲ့စပားစည်းစံစည်းဈေးကောင်းရမှာမဟုတ်တော့ဘဲအရှုံးနဲ့ကြုံတွေ့ကြရမှာကိုစိုးရိမ်နေကြပါတယ်ပြပစံတင်ပို့ခွင့်ရတဲ့ကုမ္ပဏီတွေကနေတဆင့်လယ်သမားတွေအနေနဲ့ဈေးကောင်းရရှိကြတာဖြစ်ပါတယ်တကယ်လို့စပားလိုင်လိုင်ပေါ်တဲ့အချိန်ထိပြပတင်ပို့ခွင့်ပိတ်ထားမယ်ဆိုရင်တော့စံစည်းကြပေမဲ့လယ်သမားတွေကအရှုံးနဲ့ကြုံတွေ့ကြရမှာပါဒါနဲ့ပိုဆိုတာကစပားကိုလယ်သမားရောကုန်သည်ရောစံဆက်ပိုင်ရှင်တွေရောတိုးလောင်ကြိတ်ခွဲတဲယူရောင်းချတာတွေကိုကွန်ပျူတာဒီဂျစ်တယ်စနစ်သုံးစမတ်ကတ်တွေနဲ့အတူရဲတပ်ဖွဲ့ကမှတ်တမ်းယူကြက်မှတ်စစ်ဆေးမှုအောက်မှာထားရှိရမယ်လို့လဲစံကုန်သည်ကြီးတွေစီကတဆင့်သိရှိရပါတယ်ဒါဟာဆိုရင်ဟိုးတစ်ချိန်မြမဆိုရှယ်လစ်လမ်းစဉ်မဆလာတပါတီအာဏာရှင်စနစ်အောက်ကတာဝန်ကြီးစပါစီမံကိန်းသီးနှံစိုက်ပျိုးကြရတဲ့တောင်သူလယ်သမားတွေဘဝထက်တောင်အခြေအနေဆိုးသွားပြီလို့မြေလက်အခြေစိုက်တောင်သူလယ်သမားအရေးဆောင်ရွက်နေတဲ့ရှင်းလက်မြေပရာဟိတအသင်းကကိုဇော်မင်းထိုက်ကပြောပါတယ်
ဆိုင်ပြိုးရင်းနဲ့ပတ်သက်လို့လေနေပဲနေနှမ်းနေမှာမဟုတ်ဒီပိတ်စင်ကုံတို့မတ်ပဲတို့စပါတို့အရင်လိုပဲရှိနီးနဲ့သူကအဲ့လိုပြန်ပြီးတော့တုံးပြီးတော့ဒါကိုပြည်သူလူထုရဲ့စိုးကြိုးကိုလှုပ်လာနိုင်တယ်ပေါ့နော်လက်နဲ့ရှိတာဟုတ်လက်နဲ့နဲ့ပြည်သူကိုချိတ်ချောက်ပြီးတော့ဒီလိုလှုပ်လာနိုင်တယ်လို့လေကျွန်တော်တို့ကြိုတင်ပြီးတော့ယူဆတယ်ပေါ့မဆလာခေကဆိုရင်တော့အဲ့လိုနေကြောပြီးတော့မယောင်းရဘူးနောက်ပြီးတော့ဒီတော်ဝင်ကြီးတည်နံနေရသူတို့အဲကိုယ်အိမ်မှာစားကြရမရှိရင်လည်းအတွေးရှာပြီးတော့ဒီတာဝန်ကြီးတိနံတွေကိုတွန်းရတာပဲသူတို့စီမှာဆယ်တွန်းတွန်းရမယ်ဆိုရင်ကိုယ်စီမှာမရှိလို့ရှိရင်လည်းဟိုမရှိတာဒါပြောလို့ရဒါပေမဲ့ကိုယ်အိမ်မှာရှိတဲ့နွားရှိရင်နွားရောင်တွန်းရတယ်အလားရာမြေရှိရင်ရာမြေပေါင်းပြီးတော့အဲဒီဟာတွေကိုသူတို့တတ်မှတ်ထားတဲ့အားတွေကိုတွန်းရတယ်ပေါ့နော်မဆလာကစ်တဲ့တောင်အဆိုးသွားနိုင်တယ်
မြန မြန်မာစီးပွားရေးသူတွေသည်ဥစိန်ထေကလည်း1962မတ်လ2ရက်နေ့စစ်အာဏာသိမ်းခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်းကနေအခုနောက်ဆုံးအာဏာသိမ်းအုပ်ချုပ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အထိဘာမူဝါဒမှချမှတ်နိုင်ခြင်းမရှိဘဲစီးပွားရေးကိုအမိန်ပေးစနစ်နဲ့လှုပ်ဆောင်လာခဲ့တယ်လို့ဆိုပါတယ်စီအနာသိမ်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့တော်လှန်ရေးကောင်စီအုပ်ချုပ်တဲ့1968ခုနှစ်ကမြန်မာနိုင်ငံမှာဆန်ရှားပါမှုဖြစ်ခဲ့ပြီးရခိုင်ပြည်နယ်စစ်တွေမြို့မှာဆိုရင်စူပူလှုပ်ရှားမှုတွေဖြစ်ပွားခဲ့လို့ပြစ်ခတ်နှိမ်နင်းရတဲ့အသည့်ဖြစ်ပွားခဲ့ပါတယ်။အလားတူ1988ရှစ်လေးလုံးလူထုအုပ်ကြွမှုကိုဗိုလ်ချုပ်ကြီးစောမောင်ဦးဆောင်တဲ့စစ်တပ်ကနှိမ်နင်းပြီးနိုင်ငံတော်ငြိမ်ဝေးပြည်ပြမှုနဝတအနေနဲ့အုပ်ချုပ်ခဲ့စဉ်အစိုးပိုင်းမှာဆန်ရှားပါမှုတွေဖြစ်ပွားခဲ့ပြီးဈေးတွေလည်းခေါင်ခိုက်ခဲ့ပါတယ်။အခုနောက်ဆုံးစစ်အာဏာသိမ်းအုပ်ချုပ်ခဲ့တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်ထက်မှာလည်းပဲစံစည်းတွေခေါင်ခိုက်ကုန်တာဟာစစ်ဗိုလ်ချုပ်တွေအနေနဲ့စီမံခန့်ခွဲမှုကိုမသိရှိဘဲမူမရှိလမ်းစဉ်မရှိဘဲစီးပွားရေးကိုအမိန်အာဏာပေးလှုပ်ဆောင်ခဲ့တဲ့အတွက်ကြောင့်လို့မြမစီးပွားရေးသူတေသည်ဦးစိန်သေးကပြောပါတယ်
စာနာရေးကပုလုံရေးမှာဆန်းအဓိကကြတာဟုတ်ဗျ။ဘာလို့ဆိုတော့လူတွေကသောင်းဝင်ကြက်လာရင်ဟိုတပူပေါ်နပူဆင်းရင်သူ့ကိုထပ်ပြီးတော့တော်လန်တော့မှာဟုတ်ပြီ။ကြောက်တဲ့အခါကျတော့ကျိုးတင်ကာကွယ်မှုလောက်တာပေါ့ဗျာ။ဆန်းစပါးအရေးကြီးဆုံးဗျ။အဲ့တော့သူကလက်သမားပဲသူကဟိုနှိပ်ကွက်တာပေါ့ဗျာ။စာနာရေးခါလေးပြဿနာသိချင်းနေပြီ။အရင်တော့တနိုင်ငံလုံးကိုသူတို့နေမည်စိုးမိုးတယ်ဗျ။မာဆလာခစ်ကောဟိုနဝရနာအဖာလေပြန်ကြည့်။အခုကခင်ဗျပြန်ကြည့်မာလာကတဝက်ကျော်သူမစိုးမိုးတော့ဘူး။စဘာမှာဦးပြန်ကြည့်ဗျာရွှေဘူစဘာစကိုင်းမကွေး sorry မရတော့ဘူးဒီကောင်လေးသူတို့အာဏာမစိုးမိုးတော့ဘူးသူတို့လုပ်လို့မရတော့ဒါတစ်ချက်ကျွန်တော်စမ်းဆိုတာကဘယ်မှာအများဆုံးဆိုင်တယ်ဗျာပဲခူးတိုင်းရရန်ကုန်တိုင်းရအေဝတိုင်းမဟုတ်ဘူးလားပဲခူးကလည်းမစိုးမိုးတော့ဘူးခင်ဗျာဒါကျွန်တော်ဧရိယာကိုခွဲပြတာအသေးစိတ်ရန်ကုန်တိုင်းဒီလိုပဲရန်ကုန်တိုင်းမှာတချို့နေရာတွေသူတို့မကြီးစိုးနိုင်တော့ဘူးဗျာဧရိယာရင်းနဲ့ကြံတယ်ဧရိယာရင်းစပကြီးဖြစ်တဲ့သူဧရိယာရင်းကြံမှာကောင်းပြီသူကတော့လုံမှာမလားတော့သူကတော့ဖိနေမှာအမှန်ပဲကျွန်တော်ပြည်သူလူထုကမထူးတော့ဘူးအဲ့ဒီသူတို့စစ်တပ်ခေါင်းဆောင်30လုံးเนาะ30လုံးကွန်မန်းအင်ကွန်တော်ဆိုလားတနက်ပြပြီးတိုင်းပြည်စီးပွားရေးအုပ်ချုပ်လို့မရဘူးဘာပေါ်လစီမှလည်းမရှိဘာမူဝါဒမှလည်းမရှိအာဏာရှင်ထုံးလိုက်တော့လို့ကြတော့မူဝါဒလည်းမရှိစီကံလည်းမရှိဘာ regulation rules ဘာမှမရှိဘူးထင်ရလျှောက်ပြီးစိတ်မီးလို့ကုတဲ့ဖြစ
်အဲ့ဒီလိုပြည်ပတင်ပို့ခွင့်ပိတ်ပင်တာကိုတက်တန်းတိုးလိုက်ရင်အရင်ဆုံးလယ်သမားတွေသာတိကျနစ်နာမှာဖြစ်ပြီးစိုက်ပျိုးစရိတ်ကုန်ကြငွေတွေဆုံးရှုံးမှာဖြစ်တယ်လို့လေသမားတွေကပြောဆိုနေကြပါတယ်ဒါနဲ့ပတ်သက်ပြီးမကွေးတိုင်းပွင့်ပြူမြို့နယ်ကလေသမားလည်းဟုတ်တောင်သူလေသမားအရေးဆောင်ရွက်နေသူတူကလည်းအခုလိုပြောပါတယ
်ယတနာတော့လူရှိမလို့လေသမားတွေပဲရှိမှာပေါ့အခုစိုက်ပျိုးစရိတ်တွေနဲ့အဲ့လိုတော့စားသုံးသူပြည်ပင်းစားသုံးသူတွေစားသုံးတဲ့လူတွေဝယ်စားတဲ့လူတွေအတွက်တော့အဆင်ပြေတာပေါ့သို့တော့ခုတ်လုပ်သူတွေပဲကြတော့ကြရင်တော့ပဲခံနိုင်နေပြီနော်အဲ့ဒီဈေးမှမရရင်ကျန်တဲ့ယင်းနုနံမူပဲရတော့များတာပေါ့ဟိုဒီမျိုးသားဈေးတွေဈေးဝါဈေးတွေနဲ့မကိုက်ရင်လေသမားကလည်းညှုတ်ကွဲသွားနေတာပေါ့ဒီမှာခင်ဗျာစဘာမလို့တာကဒီမကွေးတိုင်းတောင်ပဲချမ်းနဲ့တရားယူတဲ့တော့ပဲထုတ်နိုင်တော့တာကျွန်တော်တို့မကွေးတိုင်းမြောက်ဖက်ချမ်းတချမ်းလုံးကသခိုင်းမှာပါတယ်ဘာမှမထုတ်လို့နိုင်တော့ဘူးဒီတို့ပြည်သူငတ်မှတို့နိုင်နိုင်မယ်လို့တို့မြင်ထားတာကိုအမြင်ရကောပြည်သူတွေကတော့ဘယ်တော့မှထက်တော်မှာမဟုတ်ဘူးဒီကောင်တွေက
ကဘာကြီးဟာကိုဗစ်ကာယောဂါနဲ့ယူကရိန်းကိုရုရှားကျူးကျော်စစ်ကြောင်းစားနပ်ရိက္ခာပြဿနာတွေကြုံတွေ့ခဲ့ရတဲ့တစ်ချိန်တည်းမှာပဲအခုအခါမှာအယ်နီညိုခေါ်ပင်လယ်သမုဒ္ဒရာရေပူစီးကြောင်းကြောင့်စိုက်ပျိုးရေးပေါ်လဲထိခိုက်တဲ့သက်ရောက်မှုတွေရှိလာပါတယ်။ကဘာမှာဆန်အများဆုံးထုတ်လုပ်တဲ့အိန္ဒိယနိုင်ငံဟာဆိုရင်နိုင်ငံတကာထိပ်တန်းဆန်ဖြစ်တဲ့ဘတ်စမာတီကလွှဲပြီးကျန်တဲ့ဆန်တင်ပို့မှုတွေကိုပိတ်ပင်ထားပါတယ်။ထိုင်းနိုင်ငံကလည်းရေအရင်းမြစ်ကိုထိမ့်သိမ်းဖို့လိုအပ်တဲ့အတွက်လယ်သမားတွေအနေနဲ့စိုက်ဧကတွေလျှော့ပြီးစိုက်ကြဖို့တိုက်တွန်းထားပါတယ်။အိန္ဒိယနဲ့ထိုင်းနိုင်ငံတို့မှာအဲ့ဒီလိုအစိုးရဘက်ကထိမ့်ချုပ်မှုတွေရှိပေမဲ့လည်းတစ်ဖက်ကလယ်သမားတွေအတွက်အကူအညီပေးတဲ့အစီအစဉ်တွေကိုလည်းချမှတ်လှုပ်ဆောင်ပေးတာတွေရှိပါတယ်ခင်ဗျာ။
ဒါတော့ကုခင်မောင်ဆိုမြင့်အပတ်စဉ်တင်ပြနေတဲ့မြေကြီးဩဇာသတင်းပတ်စဉ်ခန္ဓာကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့ယူကရိန်းမြန်မာနှိုင်းရှင်ချက်ဆောင်းပါးကိုတင်ပြပါမယ်။မြန်မာအာဏာသိမ်းစစ်တပ်ကိုလက်နက်ရောနှီးပညာရောအားပေးထောက်ခံနေတဲ့ရုရှားဟာအာဏာသိမ်းစစ်တပ်ကထုတ်လုပ်တဲ့လက်နက်ခရမ်းတွေကိုဘာကြောင့်ပြန်ပြီးတော့အသုံးပြုနေရပါသလဲ။ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်အပိုင်းသုံးအဖြစ်ဟောင်းစာကတင်ဆက်ထားပါတယ်ရှင်။
ရုရှားနေပြီးတော့ဒီမြန်မာကနေခဲရန်တွေကိုပြန်ယူတယ်ဆိုတာမျိုးကဖြစ်နိုင်ခြေရှိပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးမကြခင်မှာပဲတော်လှန်ရေးနိုင်ငံထဲကိုစီရင်လုပ်ပြီးတော့ကူးပေါင်းလာတဲ့ဗိုလ်ကြီးညီတုဒ္ဒကတုံ့တက်ထားတာဖြစ်ပါတယ်အခုဆိုရင်မြန်မာအာဏာသိမ်းစစ်တပ်နဲ့တော်လှန်ရေးအင်အားစုတွေရဲ့တွန်းလှန်စစ်ဟာနှစ်နှစ်ကျော်အတွင်းမှာဝင်ရောက်လာပြီးဖြစ်ပါတယ်တဖက်မှာလည်းယူကရိန်းတွန်းလှန်စစ်ဟာတနှစ်ကျော်လာခဲ့သလိုရုရှားဘက်ကလည်းစစ်လက်နက်တွေလိုအပ်လာလို့မြန်မာစစ်တပ်ထုတ်ခဲယမ်းတွေကိုအသုံးပြုနေတယ်ဆိုတဲ့သက်တေတွေရရှိထားတယ်လို့လက်နက်ရေးရာတုံ့တက်သူတွေနဲ့စုံစမ်းစစ်ဆေးသူတွေရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ယူကရိန်းကာကွယ်ရေးဌာနအွန်လိုင်းသတင်းကထုတ်ပြန်ထားပါတယ်လက်နက်ရောနှိပညာရောအားပေးထောက်ခံနေတဲ့ရုရှားဟာအာဏာသိမ်းစစ်တပ်ကထောက်လုပ်တဲ့လက်နက်ခဲယမ်းတွေကိုဘာကြောင့်ပြန်ပြီးတော့အသုံးပြုနေရသလဲပြီးတော့ယူကရိန်းကျူးကျော်စစ်မှာရုရှားရဲ့လက်နက်တပ်ဆင်ရဲ့အခြေအနေဘလို့တွေရှိနေလဲဆိုတာကိုစီရန်ဘိုကြီးညီတုတာနဲ့သတင်းစာဆရာကိုနေတမောင်တို့ကတုံ့တက်ထားတာကိုနားထောင်ကြအောင်ဗျ
။ဘာလို့လဲဆိုတော့အခုဟိုရုရှားဒီယူကရိန်းမှာစစ်ရှုံးနေတယ်။နောက်တစ်ခါကျွန်တော်တို့ဒီလေ့လာရသလောက်မှာလဲရုရှားဟာသူပထမဆုံးဒီစပြီးတော့ဟိုတိုက်တဲ့အခါမှာသူအရင်တော့စစ်ချက်ပစ္စည်းတွေနဲ့သူဟိုတိုက်ညာတွေတွေ့ပါတယ်။သူရဲ့တပ်ဖွဲ့ဝင်တချို့တပ်ဖွဲ့ဝင်တွေဆိုလို့ရှိရင်ဒီ equipment တွေမပြည့်စုံတာတွေ၊လက်နက်တွေမပြည့်စုံတာတွေဒါကျွန်တော်ခဏခဏကြားသိတာပဲပေါ့နော်ဆိုအနည်းဆက်ဆုံးပြောမယ်ဆိုရင်ဒါဝက်ဝဂနာတက်ဖွဲ့တွေဆိုလို့ရှိရင်အနည်းရန်ပြောရပေါ့ဒီတော့ခဲရန်နေမလုံလောက်ဘူးသူတို့ခဲရန်နေမပို့နိုင်ဘူးဆိုတော့ဒီအတွက်ကြောင့်မလို့ရုရှားဟာအခုချိန်မှာဒီအကြက်တဲစိုက်နေရလို့ကျွန်တော်တို့မြင်ပါတယ်ဆိုတော့ဒီအကြက်တဲကိုဖြစ်ရှင်းဖို့အရာကကြတော့ဒီမြန်မာနဲ့ကြတော့သူတို့ပြမြန်မာစစ်တပ်နဲ့ဒီရုရှားနဲ့ခြားထဲမှာရှင်းနေတဲ့ဆက်ဆံမှုရှိတယ်နောက်တစ်ခါဒီမြန်မာစစ်တပ်ကလည်းချိန်လုံးထိုင်ပြီးတော့မှဒီကြည်စံနေနောက်တစ်ခါဒီခဲရံနေပေါ့เนาะအထူးသဖြင့်ကျွန်တော်တို့တာဝေးပြည့်အမြောက်ပေါ့เนาะကျွန်တော်တို့ဒီဟာတွေအရန်တော့ဒီပညာမြင့်တာမဟုတ်ဘူးတမယိုးကျဒီပညာအမြောက်ရဲ့ခဲရံနေကိုသူတို့တောက်လျှောက်ထုတ်ပါเนาะထုတ်တဲ့အခါကျတော့အဲ့ဒီဟာတွေကဟိုတနစ်တစ်နှစ်မှာကိုသူတို့ဒီတီတွင်းမှာကလည်းဒါကျွန်တော်တို့ဟုတ်တီတူအချင်းချင်းကိုပြန်ပြီးတော့ဟိုတိုက်ရတဲ့အဆင့်ပဲရှိတာเนาะတိုက်ရတဲ့အဆင့်ပဲရှိတာသူတို့ကဒီဘတ်စစ်ကိုလည်းလုံးပြန်ပြီးတော့တွန်းလှန်နေရတာမဟုတ်တဲ့အတွက်မြန်မာစစ်တပ်မှာအဲ့လိုခဲယမ်းပို့နေရရှိပါတယ်ဆိုတော့တစ်ဖက်မှာလည်းမြန်မာစစ်တပ်အနေနဲ့ဒါနိုင်ငံခြားဝင်ငွေပေါ့နော်နိုင်ငံခြားဝင်ငွေသူတို့လိုအပ်နေတာမျိုးရှိပါတယ်ဒီအတွက်ကြောင့်မို့သူတို့မှရှိနေတဲ့ပို့နေတဲ့ခဲယမ်းတွေကိုဒီရုရှားကိုသူတို့ဈေးတက်စာနဲ့ပို့ပေးဟန်တူပါတယ်ဒီအတွက်ကြောင့်မို့လို့ရုရှားကလည်းနော်လိုအပ်တဲ့ဟလာနော်ဒီပညာတွေသူတို့ဒါပံ့ပိုးတာတွေလုပ်ပါလိမ့်မယ်ဆိုတော့အဲ့ဒီနည်းနဲ့ရုရှားနဲ့ဒီစေအုပ်စုနဲ့ကအပြန်လန်ကလက်လက်ခဲရန်ဒီတင်ပို့နေကြတဲ့ပုံစံမျိုးလို့ယူဆပါတယ
်ကျွန်တော်မြင်ပြရင်တော့ဒီရုရှားမြန်မာစစ်တပ်ကိုအာကိုပြီးလက်လက်ခဲရန်ဟိုတွင်းယူတယ်တင်ပို့တယ်လို့တော့ကျွန်တော်နားမလည်ဘူးကျွန်တော်နားလည်တာသူ့အနေနဲ့ဒီလက်လက်ခဲရန်တွေတော့အခြားမိခုပြန်နိုင်ငံတွေရှိတယ်ဟိုနေပြောရင်တော့တရုတ်တို့ပါတော့ပေါ့နော်အိန္ဒိယတို့ပါတော့ဆိုအဲ့ဒီတော့မြန်မာပြည်ကကပ္ပစာလောက်ကထုတ်တယ်ဟာမျိုးလောက်ကတော့သူအကူပါဒါပေမဲ့ကျွန်တော်စိတ်ဝင်စားဖို့ကောင်းတာတစ်ခုကတော့မြန်မာစစ်တပ်နဲ့ရုရှားစစ်တပ်နဲ့ကြားမှာဘယ်လိုနည်းကဒီလိုတွဲထုတ်ပြီးတော့အလုပ်လုပ်မယ်ဆိုတဲ့ agreement မျိုးရှိတာလည်းတော့ကျွန်တော်တို့မသိဘူးတကယ်လို့အဲ့ဒီပုံစံမျိုးကတော့ government to government စစ်တပ် to စစ်တပ်အရင်တုန်းကလေးကဟိုပူးပေါင်းဆောင်ရွက်ပြီး develop လုပ်မယ်လို့ဘာလို့ညာလို့ဒါမှမဟုတ်ပဲသူရဲ့ဟိုရုရှားရှီကပါဒီမြန်မာစစ်တပ်ကဝေယူဖို့တင်သွင်းဖို့အကူအညီတောင်းထားတဲ့လက်နက်ခဲယမ်းတွေရဟတ်ရင်းတွေပစ္စည်းတွေရှိပဲအဲ့ဒါကိုပြန်ပေးချေဖို့အတွက်ရုရှားကနည်းပညာဆိုင်တရားနေပြီးတော့ကုန်ကြမ်းနဲ့ပြန်ပြီး shipping လုပ်ပေါ့ကျွန်တော်တို့မော်တော်ကားတွေထုတ်လို့ assembly အဲ့ပုံစံမျိုးတော့ပဲအနည်းဆုံးဖြစ်မှာတဲ့မြန်မာကပစ္စည်းတွေကိုပြန်ဝယ်နေရတယ်လို့တော့ကျွန်တော်နားမလည်ဘူးပ
ြဒါကတော့မြန်မာနဲ့ယူကရိန်းစစ်ရဲ့အခြေအနေကိုစီရန်ဘိုကြီးညီတုဒ္ဒနဲ့သတင်းစာဆရာကိုနေတမောင်တို့ကဆွေးနွေးသွားတာဖြစ်ပါတယ်နောက်ပတ်မှာလဲမြန်မာနဲ့ယူကရိန်းရေးပတ်သက်ဆက်နွယ်မှုအကြောင်းအရာတွေကိုဘယ်သူတွေကတုံ့တက်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါခင်ဗျာ
ဒါကတော့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်အခုတော့ဘာကြောင့်မြေပြိုချက်ရလဲဆိုတဲ့အကြောင်းရင်းပုံပြရုပ်တံကိုတင်ပြပါမယ်မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းမှာမိုးများတာမုန်တိုင်းတိုက်တာလို့သဘာဝပိရံတွေကြောက်တူးတာအဆောက်အုံဆောက်လုတာလို့လူလုံအန္တရာယ်တွေကြောင့်မြေပြိုကျပြီးအသက်တွေဆုံးရှုံးတဲ့အထိအန္တရာယ်ကြီးမားနိုင်ပါတယ်မြေပြိုကျတဲ့ဖြစ်စဉ်အကြောင်း AFP ပုံပြရုပ်သံမှာရှုစားနိုင်ကြပါတယ်ရှင်
Nghe biểu chăng mù sửa mê xoay nghe á chăng chào tông dì rì biểu biệt rì đá mò mù mê dì rì xoá chá rạp sắp bái. Bông mê xô tì nhanh khai nghe lè mê sáng khe ngạ mô mê á rà lù nghe yên lù mê ràng bà quen mù nghe yê biểu rà nè đò mê xa lè tà bà wà bì yên nè rì đá mò mù lãng khe nà mai dù rà rì lù lù rì chăng mê biểu chăng mù sắp bái. Nghe biểu chăng mù gà chê gàng bông dàng lê mê xì bái. ပြုတ်ကြတာတောင်စုံကနေကြောက်တုံးကြီးတွေပြုတ်ထွက်ပြီးလေးလေးကနေပြုတ်ကြတခါတလေတောင်စုံကနေလိန်စင်ကြတာပါပြုတ်ကြတာကြောက်စားအထုကသူ့အောက်ကမြေကြီးကပြုတ်ထွက်ပြီးရှစ်ကိုပြုတ်ကြတာပါအများအားဖြင့်ကြောက်သားတို့အောက်ခြေကနေစပြုတ်ထွက်တာဖြစ်ပါတယ်ရှော့ကြတာနေထိုင်ဝင်ပြုတ်ကြတာကစောင်းနေပြီးခုံးနေတဲ့မျက်နှာပြင်တစ်ချောင်းမှာဖြစ်တတ်ပါတယ်မြေကြီးဆိုင်ခဲလိုက်ပြီးနေဝင်ပြုတ်ကြတာဖ ချင်းဆိုင်ခဲ့စီကြားမှာပြက်ထွက်ပြောအောက်ကိုနဲ့အပြင်ကိုအချိန်ပြပြင်းနဲ့ပြုတ်ထွက်တာပါစိစင်ကွာကြောင့်မို့ဆွမြေတွေကြောက်တုံးတွေတစ်ပင်တွေတောင်ဆောင်ကနေပြောအချိန်ပြပြင်းနဲ့လျှော့ကြပြီးတော့တစ်ခါတလေအဆောက်အုံတွေပါတပါးလဲပါသွားပါတယ်အဲ့လိုမြေပြိုလျှော့ကြတာမျိုးကကြိုတင်မသိရှိနိုင်နေတဲ့နေနေရာကျကျပြင်းပြင်းမှာအပြည့်အစုံအစီအပြောင်းများစီပါတယ်မြေပြိုကြောက်မှုတွေကြောင့်နှစ်ဆင်လူပေါင်းထောင်နဲ့ချီအသက်ဆုံးရှုံးရပါတယ်
VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေမနဲ့ခင်ထုတ်လွှင့်ချက်တွေကိုနားဆင်ကြည့်ရှုနေကြရတာဖြစ်ပါတယ်ရှင်။မကြာခင်မှာတော့ကဘာတလွှားခီးသွားသတင်းပတ်စင်ခဏကိုနားဆင်ကြည့်ရှုကြရပါမယ်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းပတ်စင်ခဏကိုနားဆင်ကြရအောင်ပါရှင်။အမေရိကန်သမ္မတဂျိုးဘိုက်ဒင်နဲ့သမ္မတဟောင်းဒိုနယ်ထရန့်တို့အမေရိကန်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ဖို့အလားအလာပြောင်းလဲသွားနိုင်တဲ့တစ်ချိန်ထဲမှာတချို့သူတွေအတွက်တော့သမ္မတရွေးကောက်ပွဲဝင်ရောက်ဖို့အခြေအနေကောင်းတွေပို့ပြီးတော့ရှိလာနိုင်တာပါ။ VOA သတင်းတောက်ဘာရိုနီကာဘောဒရက်စ်အီဂလီစီယာပေးပို့တဲ့သတင်းကိုကိုအောင်အောင်တင်ပြထားပါတယ်ရှင်။
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ဟာဆွဲချက်တင်ခံရပြီးတဲ့နောက်ခုအခါသူ့မှာအချင်းသားနံပါတ်ရှိလာပြီးဖြစ်တယ်လို့မှုကင်းမှတ်တမ်းတက်ပုံလဲအရိုက်ခံပြီးပါပြီ။ဒါပေမဲ့လည်းသူဟာဘာအမှမကျူးလွန်ထားတာမရှိကြောင်းငင်းဆိုနေသေးပါ။ကောက်ခံရရှိတဲ့လူမှုစစ်တမ်းတွေမှာလည်းသူ့ကိုဆက်လက်ထောက်ခံနေကြသေးပါ။ Republican Party သမ္မတကိုယ်စားလှယ်လောင်းတော်တော်များများကလည်းသူသာအနိုင်ရချေရှိတဲ့ဆိုရင်သူ့နောက်ကရက်တီပေးသွားမယ်ဆိုပြီးတော့ပြောကြပါရစေ။
I think that many of these prosecutions
Trump ပေါ်ဆွဲဆိုထားတဲ့အမှုတော်တော်များများကသူ့ကိုနိုင်ငံရေးအရဝိုင်းဝန်းလုတ်ချက်မှုတတ်တတ်လို့ထင်ပါတယ်။ကျွန်တော်တို့နိုင်ငံအတွက်လုံးဝကိုစိတ်ပျက်စရာအခြေအနေပါ။နိုင်ငံရေးအတိုက်ခံတွေကိုရဲအင်အားတုံဖယ်ရှားတဲ့ Banana Republic အစိုးရလိုမျိုးဖြစ်လာတာကိုမမြင်ချင်ပါဘူး
။ Trump ကိုထောက်ခံမှုဂရီးပြုခဲ့ကြတဲ့ Republican သမ္မတကိုယ်စားလှယ်လောင်းတွေကို Democrat ဘက်ကဝေဖန်ပါတယ်။
If you are unwilling to
ရင်းရင်းချမ်းချမ်းအာဏာလွှဲပြောင်းဖို့နှောက်ယှက်တဲ့ Donald Trump အပြုအမူကိုထုတ်ဖော်မပြောရဲတဲ့သူတွေဟာရွေးကောက်ပွဲဝင်ဖို့အရေးအချင်းမပြည့်မီတဲ့သူတွေပါဒီလိုအခြေအနေအောက်မှာတောင်မှသူ့ကိုမဲပေးမယ်ပြစ်ဒဏ်ကနေလွန်ငင်းခွင့်ပေးမယ်လို့ပြောနေသူတွေဟာရွေးချယ်ခံတဲ့သူတွေလားဆိုတာမေးချင်ပါတယ်
American ပြည်ထောင်စုမှာသမ္မတရွေးကောက်ပွဲကျင်းပဖို့တဖြည်းဖြည်းနီးကပ်လာနေချိန်မှာပဲ Trump နဲ့ပတ်သက်တဲ့ကိစ္စရဲ့မှန်သမျှထက်တချို့ပြည်နယ်တွေမှာအောက်ခြေအထိစည်းရုံးပြင်ဆင်နေပြီဖြစ်တဲ့ Democrat တွေရဲ့ဗျူဟာကိုမမေ့လျော့ကြဘူး Republican ခေါင်းဆောင်တချို့ကသတိပေးပါတယ
် You don't make things personal you do things that are clearly
ပုဂ္ဂိုလ်ရေးဘယ်ပါတီအတွက်ယက်တည်နေလဲဆိုတာထက်ကိုယ်မဲဆန္ဒနှင်းမြေတွင်းမှာနေထိုင်ကြသူတွေအတွက်အကောင်းဆုံးဆောင်ရွက်ပေးကြပါမယ်ကျွန်တော်ဟာ Republican သစ္စာကံဦးဖြစ်သလို Republicanကျွန်တော်ရဲ့စံတန်မိုးတွေကိုလည်းထောက်ခံသွားမှာပါဒါပေမဲ့လည်းကျွန်တော်တို့ကဥပဒေကိုမျက်ကွယ်ပြုဆောင်ရွက်မှာတော့မဟုတ်ပါဘူ
းခုအခါ Trump နဲ့ Biden တို့ကြားပြိုင်ပွဲကိုအားလုံးကစိတ်ဝင်စားနေကြပေမဲ့လည်းပြိုင်ပွဲအတွင်းတခြားသူတွေလည်းဝင်ရောက်လာနိုင်ပါသေးတယ
် I have not closed
ကျွန်တော်ဝင်ပြိုင်မှာမဟုတ်ဘူးလို့ပြောမထားပါဘူးရွေးကောက်ပွဲမှာအမှန်တကယ်နိုင်နိုင်မယ်ဆိုရင်နိုင်နိုင်မဲ့အခြေအနေတွေလည်းရှိမယ်ဆိုရင်အဓိကရှင်ပြိုင်ပွဲနှူးကလည်းတိတ်အခြေအနေမကောင်းဘူးဆိုရင်အားလုံးပြောလို့မထားတဲ့အခြေအနေတွေလည်းပေါ်လာနိုင်ပါတယ်
အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့တစ်နှစ်ကျော်လောက်လုံနေသေးတဲ့အချိန်တော်အတွင်း Trump ရဲ့အမှုအခြေအနေ Biden ရဲ့အသက်အရွယ်ကြောင့်ဖြစ်လာနိုင်တဲ့အခြေအနေပေါ်မူတည်ပြီးတော့မဲဆန္ဒရှင်တွေရဲ့သဘောထားပြောင်းလဲနိုင်တယ်လို့သုံးသပ်သူတွေကထောက်ပြကြပါတယ်ခင်ဗျာ
သ ကိုအောင်သတင်းဖတ်ဆင်တိုင်းတင်ဆက်နေတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ကြည့်ရှုခဲ့ကြရတာပါရှင်။အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုကြည့်ရှုရမှာဖြစ်ပါတယ်။ဘူဂေးရီးယားနိုင်ငံမှာစောင်းကုငှက်တွေအုပ်လိုက်ပြန်တန်းနေရာရွှေ့ကြလေရှိတဲ့လမ်းကြောင်းတစ်လျှောက်ဆွတ်လုပ်ပွဲတော်တွေကျင်းပခဲ့ပါတယ်။တဘာဝပဝန်းကျင်အတွက်အရေးပါတဲ့ငှက်မျိုးစိတ်တွေကိုထိမ့်သိမ့်ချစေဖို့ရည်ရွယ်ချက်နဲ့ထူးခြားတဲ့ဆွန်ပုံစံမျိုးစုံကိုကောက်ကင်ထံမှာတမှုထူးမြင်ရမယ်ဆွန်လွတ်ပွဲတော်စီမဆုမြတ်မှုနဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေသွားပြီးတော့ကြည့်ရအောင်ပါရှင
်ဘူဂေးရီးယားနိုင်ငံအရှေ့ဘက်ပင်လယ်နက်နဲ့ထိစပ်နေတဲ့ကန်ယူရန်ဒေသတွေဟာငှမျိုးစုံနေရာရွှေပြောင်းပြန်တန်းကြလေးရှိတဲ့လမ်းကြောင်းနေရာတွေဖြစ်ကြပါတယ်။တဘာဝပတ်ဝန်းကျင်ရှင်တန်တည်မြဲရေးအတွက်အရေးပါတဲ့ငှမျိုးစိတ်မျိုးစုံကိုထိမ့်သိမ်းစောင့်ရှောက်ရေးအတွက်ရည်ရွယ်ပြီးတော့ငှများနဲ့အတူပြန်တန်းခြင်းလို့နာမည်ပေးထားတဲ့ Fire Pontica Flying with the Bird ဆိုတဲ့နိုင်ငံတကာဆွန်လွတ်ပွဲတော်တွေကိုငှက်တွေစောင့်ခိုဖို့စတင်နေရာပြောင်းရွှေ့ကြခြင်းဩဂတ်လကုန်ပိုင်းတုန်းကကျင်းပခဲ့ပါတယ်။နိုင်ငံဆောင်ကဆွန်လွတ်ဝါသနာရှင်တွေစုပြီးတော့ငှက်တွေအုပ်စုလိုက်ရွှေပြောင်းပြန်တန်းကြတဲ့Fire Pontica လမ်းကြောင်းတစ်လျှောက်ကကောင်းကင်ထက်မှသုံးဘက်မြန်ဆွန်ကြီးတွေလွတ်တင်ပြီးတော့ဆွန်လွတ်ပွဲတော်တွေကိုကျင်းပကြတာပါ။ငှက်များနဲ့အတူပြန်တန်းခြင်းဆွန်လွတ်ပွဲတော်မှာဘူဂေးရီးယားနိုင်ငံကဆွန်လွတ်အဖွဲ့တွေသာမကတခြားနိုင်ငံတွေကဆွန်လွတ်ဝါသနာရှင်တွေပါပါဝင်ဆင်နွှဲခဲ့ကြပါတယ်
။ Ame Chipunas to Chernomorie. Pokrei Bregovete perlitat mnogo i etao.
ငှက်တော်တော်များများစောင့်ခိုဖို့ Via Pontica ရွှေပြောင်းငှက်လမ်းကြောင်းအတိုင်းမြောက်ဘက်ကနေတောင်ဘက်ကိုသွားကြသလိုစောင့်ကုန်သွားရင်တောင်ဘက်ကနေမြောက်ဘက်ကိုပြန်လာကြပါတယ်။အဲဒါကြောင့်ငှက်တွေပြန်တန်းသွားကြတဲ့ပင်လယ်နဲ့ကန်ယူရန်လမ်းကြောင်းတစ်လျှောက်ကနေရာခုနှစ်ခုမှာကျွန်တော်တို့ဆွန်လွတ်ပွဲတော်လုပ်ဖို့ရွေးချယ်တာပါ။ငှက်တွေအုပ်စုလိုက်နေရာရွှေပြောင်းဖို့ပြန်တန်းလေရှိတဲ့လမ်းကြောင်းကိုလူတွေကိုပို့သိစေချင်တာရောဆွန်လွတ်ပွဲတော်ကိုစိတ်ဝင်စားသူတွေပိုများလာအောင်ပါကုလိုနေရာကိုရွေးချယ်တာပါ
ပွန်ဂျီကလမ်းကြောင်းတစ်လျှောက်နေရာစုံမှာလုတ်တဲ့ဆွန်လွတ်ပွဲတော်ကိုအခု2023ခုနှစ်မှာ17ကြိမ်မြောက်ကျင်းပတာဖြစ်ပါတယ်။တက်ရှိရေနေတဲ့တဝါရီလိုသုံးဘက်မြန်လှုပ်ထားတဲ့ဆွန်ကြီးတွေကပင်လယ်နဲ့ကန်ယူရန်ဒေသပေါ်မှာပြန်ဝဲပြီးတော့ငှက်တွေနေရာရွှေပြောင်းတဲ့လမ်းကြောင်းတွေကိုပြနေတယ်လို့ဖြစ်နေပါတယ်။ Fire Pontica လို့သိကြတဲ့လမ်းကြောင်းတစ်လျှောက်မှာနွေဦးပေါက်ချိန်နဲ့ဆောင်းဦးပေါက်ချိန်ဆိုရင်ငှက်တွေထောင်တောင်းချီအုပ်လိုက်ပြန်တန်းကြတာကိုမြင်တွေ့ရတဲ့အတွက်နိုင်ငံဆောင်ကငှက်ဝါသနာရှင်တွေဘူဂေးရီးယားနိုင်ငံအနောက်ဘက်ပင်လယ်နဲ့ဒေသတွေကိုတကူးတကလာပြီးတော့ငှက်တွေကိုစောင့်ကြည့်ကြလေရှိပါတယ်။အခုလိုစောင်းဦးပေါက်ချိန်ဆိုရင်စောင်းခိုဖို့နေရာရွှေ့ပြောင်းကြလေရှိတဲ့ငှက်တွေထဲမှာအနက်ရောင်ငှက်ကြီးဝင်ပိုးတွေ၊ဂျိုးကြငှက်တွေ၊ခြေထောက်အထိအမွှေးတွေပါနေလို့ဘုဖနက်စီးထားသလိုဖြစ်နေတဲ့လေးယုံငှက်တွေအပါအဝဲငှက်မျိုးစိတ်အများအပြားကိုတွေ့ရလေရှိပါတယ်။မျိုးတုံးပြောက်ွယ်တော့မယ့်ငှက်တွေကိုကာကွယ်ကြဖို့နဲ့တဘာဝကိုထိမ့်သိမ်းစောင့်ရှောက်ကြဖို့အရေးကြီးတယ်ဆိုတာကိုလူတွေပို့ပြီးတော့သတိပြုမိအောင်လို့ဒီနှစ်နေရာခုနှစ်ခုမှကျင်းပတဲ့ဆွန်လွတ်ပွဲတော်တွေမှာဘူဂေးရီးယားကသာမကနိုင်ငံတကာကဆွန်လွတ်ကျွမ်းကျင်သူအများအပြားပါဝင်ကြပါတယ
်။ဘယ်ချောဆမူဒီနီဤပူဝင်းဆမ်အော့ဖ်သဒဝင်းဟန်တာစင်ကာပူဤလက်တီမ်ဂရုပူဝပရိုင်ဆက်ကခီဖီဂိုရီပရိုင်ဆက်ကခီအင်တရက်စနီ
စင်ကူဝဝင်းဟန်တာဆွန်လွတ်အဖွဲ့မှာကျွန်တော်ပါတာခုဆိုရင်ရှင်းနေရှိသွားပါပြီ။ကျွန်တော်တို့အဖွဲလိုက်ဆွန်လွတ်ကြရင်ပုံစံမျိုးစုံအစမ်းထွင်ပြီးတော့လွတ်ကြပါရယ်ဆွန်တွေကိုရေထဲမှာစိုက်ပြီးအပေါ်ပြန်တက်တဲ့ပုံမျိုးအဝိုင်းပုံမျိုးနေရောင်ကြီးဖြာထွက်နေတဲ့ပုံစံမျိုးမျိုးစုံကိုပုံဖော်လွတ်ကြတာပါတော်တော်လေးစိတ်ဝင်စားဖို့ကောင်းပါတယ်ဒီလိုလုပ်နိုင်ဖို့ကတော့အဖွဲလိုက်ဆွန်လွတ်မှာပဲဖြစ်မှာပ
ါဆွန်ပုံစံတွေကိုသုံးဘက်မြင်ထူးထူးခြားခြားလှုပ်ထားကြသလိုဆွန်လွတ်သူတွေကလည်းခက်ခဲတဲ့နီလန်းတွေကိုသုံးပြီးတော့အစွမ်းပြကြတဲ့အတွက်ဆွန်လွတ်ပွဲတော်လာကြည့်သူတွေအတွက်ကတော့အံ့ဩစရာဖြစ်နေပါတယ်ဆွန်လွတ်ပွဲတော်ကျင်းပတဲ့ရက်တွေမှာမနေ့စောစောတည်းကဆွန်လွတ်သူတွေကသူတို့ရဲ့သူမတူအောင်လှုပ်ထားတဲ့ဆွန်တွေကိုလွှတ်တင်ပြီးတော့ပြန်တန်းပြသကြပါရယ်အခုလိုဆွန်လွတ်အစွမ်းပြနိုင်ကြဖို့အတွက်လဲတော်တော်လေးလေ့ကျင့်ထားရတာဖြစ်တယ်လို့ဆွန်လွတ်ကျွမ်းကျင်သူတွေကပြောပါရယ
်Разбирасе иска си постоянство иска си умение които които сега казват че като колево
ဒီဝါနာကတော့တောက်လျှောက်လေ့ကျင့်နေဖို့လိုသလိုပဲကျွမ်းကျင်မှုလည်းလိုတဲ့ဝါနာမျိုးဖြစ်ပါတယ်ဆွန်လွတ်ရတာကိုဆိုင်ကယ်စီးရတာနဲ့တူတယ်လို့ပြောကြပါရယ်ကျွန်တော်အတွက်ကတော့ဆွန်လွတ်ရတာပိုတော့ခက်ပါတယ်အခုခေတ်မှာဆိုင်ကယ်အစမ်းထွင်စီးရတာလည်းလွယ်တော့မလွယ်ပါဘူးအများကြီးတင်ယူလေတာကိုလိုတာမို့ဆွန်လွတ်တာနဲ့နှိုင်းရှင်ပြောလို့တော့ရပါတယ်ဆွန်လွတ်တာကတော့လေ့ကျင့်မှုလိုသလိုလေရဲ့အကျိုးကိုလည်းသိဖို့လိုပါတယ်
သူတို့လိုနိုင်ငံတကာကအဖွဲလိုက်ဆွန်လွတ်ကြသူတွေက စွန်လွတ်တာကိုအားကစားတစ်ခုလုပ်တယ်လို့သဘောထားပြီးတော့ပုံစံအစ်စ်တွေဖန်တီးနိုင်အောင်လို့လေ့ကျင့်ထားကြတာဖြစ်ပါတယ်။ပင်လယ်နက်ကြီးကအနားတက်ထားတယ်လို့ဖြစ်နေတဲ့ဘူလ်ဂေးရီးယားကမ်းခြေပေါ်မှာတော့တက်ရှိတဲ့တဝါတွေလိုအရာမစွန်ကြီးတွေဝဲပြန့်နေတာကိုမြင်ရတဲ့တွေအနေနဲ့ကဘာပေါ်မှာအတူရှင်တွဲနေထိုင်နေကြတဲ့တက်ရှိတဲ့တဝါတွေကိုထိမ့်သိမ့်ကာကွယ်စောင့်ရှောက်ဖို့လိုတယ်ဆိုတဲ့အချက်ကိုသတိပေးနေတယ်လို့ဖြစ်နေပါတယ်။ဘူလ်ဂေးရီးယားနိုင်ငံကဖိုင်ယာပွန်တက်ကငှက်လန်းချောင်းတစ်လျှောက်မှာတော့ဩဂတ်စ်လကုန်ပိုင်းကစပြီးတော့စောင်းခုံငှက်တွေကိုမြင်တွေ့ရနိုင်တာမို့ရှားပါငှက်တွေကိုရှားဖွေစောင့်ကြည့်ရတာဝါသနာပါကြတဲ့ကဘာတဝမ်းကငှက်ဝါသနာရှင်တွေတကူးတကလာကြည့်နေကြပါပြီ။အခုလိုမျိုးနိုင်ငံတကာကတဘာဝကိုတန်ဖိုးထားသူတွေလာကြည့်နေကြတဲ့ငှက်တွေနောက်နှစ်ပေါင်းများစွာအထိလွတ်လွတ်လပ်လပ်ကောင်းကင်မှာဆက်လက်ပြန့်တန်းနိုင်ကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နိုင်ငံတကာကဆွန့်လွှတ်ဝါသနာပါသူတွေကလည်းပင်လယ်နဲ့ကမ်းရိုးတန်းဒေသတစ်လျှောက်မှာညမားနဲ့အတူပြန်တန်းခြင်းဆိုတဲ့ဆွန်လွှတ်ပွဲတော်ကိုကျင်းပခဲ့ကြတာဖြစ်ပါရဲ့ရှင်။ကျွန်မဆုမြတ်မောမှာ
မဆုမြတ်မောမှာရှင် VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်းအတွက်သတင်းဖတ်ရှင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ကျွန်မတို့ VOE မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေသတင်းဖတ်ရှင်ကဏ္ဍတွေရေဒီယိုရုပ်သံအစီအစဉ်တွေကိုကျွန်မတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအချိန်မီွေးလာရောက်ကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။ဒါ့အပြင်ကျွန်မတို့ VOE မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးလဲတောတာရှင်တို့အနေနဲ့ဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်ရှင်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bami@voanews.com ဖြစ်ပါတယ်။တောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဥတင်မောင်တန်းကကြီးညာပေးမှာဖြစ်ပါတယ်။
အာဆီယံဖွဲ့ဝင်နိုင်ငံ၃နိုင်ငံကမြန်မာနိုင်ငံတွင်နိုင်ငံရေးမငြိမ်မသက်မှုတွေကိုကင်တွယ်ဖို့စစ်ကောက်စီနဲ့ထိတွေ့ဆက်ဆံမဲ့၃နိုင်ငံပုံစံချင့်ကပ်ပုဂ္ဂိုလ်အာဆီယံခေါင်းဆောင်တွေကအင်္ဂါနေ့မှာသဘောတူလိုက်ကြပါတယ်။လက်ရှိအရင်နဲ့နောက်အလက်ကျဥက္ကဋ္ဌလုပ်ချက်မဲ့နိုင်ငံတွေကမြန်မာရေးကိုကင်တွယ်ဆောင်ရွက်ကြရမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်တိုမာဆူဒီကပြောကြောင်းနီကေးအေရှားသတင်းကဆိုပါတယ်။ဒါကြောင့်ဒီနေ့ကုန်ထိကတော့ကမ္ဘောဒီးယားအင်ဒိုနီးရှားနဲ့လာအိုတို့ကမြန်မာအရေးကင်တွယ်ရေးအဖွဲ့ဝင်တွေဖြစ်လာကြမှာပါ2024ခုနှစ်မှာတော့မြန်မာအရေးကိုကင်တွယ်ကြမဲ့၃နိုင်ငံအဖွဲ့ကတော့အင်ဒိုနီးရှားလာအိုနဲ့မလေးရှားတို့ပါဝင်ကြတဲ့အဖွဲ့ဖြစ်စရာရှိလာပါတယ်ဒီလူသဘော၃နိုင်ငံပုံစံကမြန်မာနိုင်ငံရဲ့အကြက်တဲကိုကင်တွယ်နိုင်ပိုင်တိပဲဘာကြောင့်လဲဆိုတော့မြန်မာအခြေအနေကတနစ်ထဲနဲ့မပြောင်းနိုင်တာကိုလူတိုင်းနားလည်ကြတာကြောင့်မလို့မဆူဒီကသတင်းတော်တွေကိုအင်္ဂါနေ့ကပြောပါတယ်ရှိတော်အခြားနိုင်ငံများအသင့်အာဆီယံအနေနဲ့မြန်မာနိုင်ငံအတွက်ငြိမ်းချမ်းရေးအစီအစဉ်ကိုအပြည့်အဝအကောင့်ထဲပေါ်နိုင်ရေးတွန်းအားပေးရမယ်လို့စင်ကာပူဝန်ကြီးချုပ်လီရှင်လွန်းကအင်္ဂါနေ့မှာပြောလိုက်ပါတယ်အာဆီယံအစစ်မြေစည်းဝေးတွေမှာမြန်မာနိုင်ငံကစစ်ကောင်းဆောင်တွေကိုတက်ရောက်ခွင့်မပေးရဲအာဆီယံရဲ့ရည်တည်ချက်ကိုလည်းဆက်လက်ထိန်းသိမ်းထားရလိမ့်မယ်လို့သူကပြောကြောင်းစင်ကာပူအခြေစိုက် The Straits Times သတင်းစာမှာဖော်ပြပါတယ်ဒီလိုမှမဟုတ်ရင်ကျွန်တော်တို့ပေါ်ယုံကြည်ကိုးစားမှုပြတ်သွားမှာဖြစ်ပြီးအာဆီယံဗိုလ်ပြုမှုကိုလည်းထိခိုက်လာမှာပါလို့သူကဆိုပါတယ်အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ဆာအင်ဒိုနီးရှားနိုင်ငံဆူကာနိုဟာတာနိုင်ငံတကာလေဆိပ်ကိုအင်္ဂါနေ့ကရောက်ရှိသွားခဲ့ပြီးအင်ဒိုနီးရှားကျပ်ပိုင်ဝန်ကြီးဘူရီဂူနာဒီဆာရီကင်ကကြိုဆိုခဲ့ပါတယ်ဒါဟာအမေရိကန်ဒုတိယသမ္မတရဲ့တတိယမြောက်အရှိတော်အာရှခီးစဉ်ဖြစ်ပြီးအာရှအနေနဲ့ဆိုရင်စတုတ္ထခီးစဉ်လည်းဖြစ်ပါတယ်2008ခုနှစ်ကလေးကဆိုရင်2022ခုနှစ်ကကလပ်စတာဘုံလို့သိကြတဲ့ဘုံအသေးတွေစုထားတဲ့ထက်ဆက်ပေါက်ကွဲဘုံကြောင့်ထိခိုက်သိမ်းဆုံးသွားသူအများဆုံးနှစ်ဖြစ်ခဲ့ပြီးဒီလိုဘုံအုံပြကြတဲ့နိုင်ငံတွေထဲမှာမြန်မာလည်းပါဝင်တယ်လို့အဲ့ဒီဘုံတွေပပျောက်ရေးအတွက်လှုပ်ရှားတဲ့ထက်ဆက်ပေါက်ကွဲလက်တဲ့ပစ္စည်းများညွန်ပေါင်းအဖွဲ့ကပြောလိုက်ပါတယ်ခါးသူတွေရဲ့95ရာခိုင်နှုန်းကအရက်သားတွေဖြစ်ကြပါတယ်လို့အင်္ဂါနေ့ကထုတ်ပြန်လိုက်တဲ့နှစ်ပတ်လည်အစီအင်္ဂါသမား CMC အဖွဲ့ကဆိုပါတယ်ခင်ဗျာ
ကိုဥတင်မောင်တန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Nick Ivanno နဲ့ Chester Mock တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ3251တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOE ကိုအပိနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါရှင်
This program has come to you from the Voice of America, Washington.